ခန္ဓာငါးပါးရှုပဲမြတ်စွာဘုရားဒီကုန်းထုတ်လိုက်နော်ပြီးတော့ယုတ်တရားနံတရားနှစ်မျိုးရှိတယ်ပရမတရားဘက်ကလက်ပြောရင်တော့ဝိပဿနာရဲ့အရှုပ်ကံပရမတရားတွေဘယ်နှမျိုးရှိလဲစိတ်စိတ္တေယုတ်သုံးမျိုးရှိတယ်နိဗ္ဗာန်ဆိုပြီးတော့သုတ္တပရမတစ်ခုရှိတယ်နော်သုတ္တပရမဖြစ်တဲ့နိဗ္ဗာန်ကိုလိုလားတောင့်တနေတဲ့အမျိုးကောင်းသားအမျိုးကောင်းသမီးမှန်ရင်စိတ်စိတ္တေယုတ်လို့ခေါ်ဆိုအပ်တဲ့ပထမဗြဟ္မဒုတိယဗြဟ္မတရားတတိယဗြဟ္မတရားတွေကိုဟိုတိုင်းမှာဆိုတွင်းပေါ်ကြည့်နေအောင်ကြိုးစားရတယ်။အဲဒီလိုကြိုးစားတဲ့အပိုင်းမှာလောကုတ္တရာစိတ်စိတ္တတွေကတော့ဝိပဿနာရဲ့အကျုပ်ကအာယုံမဟုတ်လို့ပြောလိုက်နော်။လောကီစိတ်စိတ္တလောကီစိတ်စိတ္တတွေမှာလည်းမိမိတို့တဏ္ဍာမှာဖြစ်ခွင့်ရှိနေတဲ့စိတ်စိတ္တကိုသာဗရဏထားရှိရပါတယ်နော်။မဟာကရိယာစိတ်စိတ္တတွေမိမိကရူပဘုံအရူပဘုံမရောက်သေးတဲ့အတွက်ရူပဝဆရာဝိပက်တရားတွေအရူပဝဆရာဝိပက်တရားတွေကမိမိတို့တဏ္ဍာမှာဖြစ်ဖြစ်မရှိနေသေးတဲ့အတွက်နော်ဒါကတော့လူရင်းပြန္နာထားပြီးရှိနေဖို့မလိုဘူးနော်ဒါတော့မိမိတို့ကပုထုဇဉ်ဖြစ်နေလို့ရှိရင်ပုထုဇဉ်တဏ္ဍာနဲ့ဖြစ်ပေါ်နိုင်တဲ့လောကီစိတ်စိတ်မိမိကတမဘ၉ပါးတမဘ၈ပါးလုံးရခဲ့ရင်ပေါ့နော်တတုက္ကဏိယတမဘ၈ပါးလုံးရူပဝဆရာတမဘ၄ပါးအရူပဝဆရာတမဘ၄ပါးရခဲ့ရင်လည်းသူတမဘတည်းထည့်ရှိဖို့လိုပါတယ်အလေးချင်းရခဲ့ရင်လည်းရတယ်လို့သမာဓိထည့်ရှိဖို့ဆိုတယ်ပေါ့ဒီကဒီစိတ်စိတ်တွေယုတ်တရားတွေကိုယုတ်တရားတစုနံတရားတစုဒီစိတ်စိတ်တွေယုတ်တရားတွေကိုယုတ်တရားတစုနံတရားတစုသစုထားပြီးတော့ဝိပဿနာဘာဝနာကမ္မဋ္ဌာန်းစီးပြန်ရင်လည်းရတယ်ဒီဇက်ကဂရင်းဘာဝနာလုပ်ကိုမြတ်စွာဘုရားဟောတဲ့အထုံးပါနော်ဒီစိတ်စိတ်တွေယုတ်တရားတွေကိုသင်္ခါရတရားအနေနဲ့ဘုဇ္ဇဘုံဒီဆွဲစုပြီးဉာဏ်ထက်မြတ်တဲ့ပုဂ္ဂိုလ်များရှိရတယ်။ဉာဏ်ကျင့်စိတ်သမုဒိယဓမ္မသဗ္ဗန္တနိရောဓဓမ္မဆိုပြီးတော့ဖြစ်နေတဲ့တရားမှန်ရင်ပြည့်နေတယ်ဆိုပြီးတော့သင်္ခါရတရားမှန်တယ်များကိုတေဘုမကသင်္ခါရတရားသုံးသတ္တဘုံအတွင်းရှိတဲ့သင်္ခါရတရားမှန်တယ်များကိုဒီလိုဆွဲစုဉာဏ်နဲ့ကြိတ်ဖြင့်ပြီးဝိပဿနာရှိရတယ်။တေဘုမကကမ္မထာနိကပုဂ္ဂိုလ်လို့ခေါ်ပါတယ်။ဟုတ်ကဲ့ဒီဘက်ဘက်မှာတုတ်တယ်မှာလားရှိတယ်။ဒီလိုမှမဟုတ်ပဲဒီလိုတဲ့ပုဂ္ဂိုလ်တွေကယုတ်တရားနဲ့အတိညာတန်ရှင်းနဲ့နန္တရားနဲ့ပတ်သက်လို့အတိညာမတန်ရှင်းမှုဆိုရင်ယုတ်တရားကိုအတိညာတန်ရှင်းပြီဖြစ်တဲ့အတွက်ယုတ်တရားကိုတဘုံနန္တရားတွေမှာအတိညာမတန်ရှင်းသေးတဲ့အတွက်နန္တရားတွေကိုဝေဒနာတဘုံ၊ဉာဏ်တဘုံ၊သင်္ခါရတဘုံ၊ဝိညာဉ်တဘုံ၅ဘုံပုံပြီးတော့ဝိပဿနာရှိဖို့အမြဲတမ်းပြန်ရှင်းကြလိုက်နော်။ညကဟောခဲ့တဲ့အခုဒီခန္ဓာဘာဘခန္ဓာဘိုင်းကတော့အဲ့ဒီယုတ်တရားနဲ့အတိညာတန်ရှင်းပြီးတော့အနန္တရားနဲ့အတိညာမတန်ရှင်းသေးတဲ့ယောဂီတွေအတွက်ပရမတ္ထဓာတ်ယုတ်တရားနန္တရားတွေကိုငါးပုံပုံပြီးဝိပဿနာရှုဖို့ဆင်ခြားလိုက်တဲ့ဒေသနာပဲနော်။တတိယအဆင့်တော့ဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်ကိုလည်းမြတ်စွာဘုရားပရမတ္ထဓာတ်တွေကိုငါးပုံပုံပြီးဝိပဿနာရှုဖို့ဆင်ခြားတော်မူတယ်လို့ဒီလိုနဲ့သတ်မှတ်ချက်ရှိတယ်။ဒါကြောင့်ဒီဘုမက30ဘုံတွင်ရှိတဲ့သင်္ခါရတရားအနေနဲ့ဒီဘုံနဲ့ထားစုလဲရတယ်။ယုတ်နဲ့နဲ့နှစ်ဘုံထားစုလဲရတယ်။ငါးဘုံပုံစုလဲရတယ်။ငါးဘုံပုံစုတော့ခန္ဓာငါးပါးခေါ်တယ်။နှစ်ဘုံပုံစုတော့ယုတ်နဲ့နှစ်ဘုံခေါ်တယ်။ဒီဘုံနဲ့စုတော့ဒီဘုမကသင်္ခါရတရားလို့ခေါ်ပါတယ်နော်။အဲ့တော့ဒီဘုမကသင်္ခါရတရားတွေဆိုတာလည်းပါလေစိတ်စိတ္တိယုတ်တရားပဲ။ယုတ်နဲ့နှစ်ဘုံဆိုတာလည်းစိတ်စိတ္တိယုတ်တရားပဲ။စိတ်နဲ့စိတ္တိကိုနှံလို့ခေါ်တယ်နော်။တခါခန္ဓာငါးပါးဆိုတာလည်းပါတယ်လေစိတ်စိတ်တည်းယုတ်တရားပဲရှုပါသုံးတန်ရမယ်ဝိပဿနာရဲ့အကျုပ်ကအာယုံချင်းကတော့အတူတူပဲမကြောက်ဘူးလားဒါနဲ့ခန္ဓာငါးပါးနည်းနဲ့ရှုပါသုံးတန်ပုံကိုမြတ်စွာဘုရားဟောကြားတော်မူပြီးတဲ့နောက်အာရဏာနည်းနဲ့ဝိပဿနာဘာဝနာကမ္မထာတတိပဒံဘာဝနာစီးပြန်ပေါင်းများအထုပ်ပုံကိုလည်းမြတ်စွာဘုရားဆက်ပြီးဟောတယ်အာရဏဘဘဆိုင်ဖြစ်တာနော်ပြီးတော့ဒီအာရဏာနည်းနဲ့ဘယ်ပုံဘယ်ကောင်းဟောတယ်လို့မေးရင်တော့ဒီပုံရအဖြစ်ဉာဏ်အလေလားသရှိနေတဲ့ပုဂ္ဂိုလ်တွေကိုလည်းမြတ်စွာဘုရားအာရဏဒေသနာကြီးအဖြစ်ဟောတယ်။အဲဒီအာရဏဆန္ဒပါဆိုတာလည်းဗာရီနဲ့လို့ပြီးရင်စိတ်စိတ်စိတ်ယုတ်တရားပဲ။စိတ်စိတ်ယုတ်တရားတွေကို12ပုံပုံပြီးတော့ဝိပဿနာဘာဝနာကမ္မဋ္ဌာန်းစီးပွားပုံကိုဆွံ့ကြတဲ့ အပိုင်းနဲ့ဘာဖြစ်လို့ဒီလိုညွှန်ကြားရလဲလို့မင်းတို့တို့ယောဂီပုဂ္ဂိုလ်တွေကနန္ဒရားနဲ့ပတ်သက်လို့အသိဉာဏ်မှန်ဆင်းတယ်မတူဝေဘူးနန္ဒရားယုတ်ရားနဲ့ပတ်သက်လို့ကြတော့အသိဉာဏ်မတန်ရှင်းမှုတွေးဝေနေတယ်အဲ့ဒီလိုပုဂ္ဂိုလ်မျိုးကိုလည်းမြတ်စွာဘုရားကယုတ်ရားနဲ့ပတ်သက်လို့အသိဉာဏ်မတန်ရှင်းတဲ့အတွက်ယုတ်ရားတွေကိုဆေပုံကွယ်နန္ဒရားနဲ့ပတ်သက်လို့အသိဉာဏ်တန်ရှင်းပြီးဖြစ်နေတဲ့အတွက်နန္ဒရားတွေကိုဆေပုံကွယ်ပေါင်းလိုက်ရင်12ပုံပုံပြီးတော့ဝိပဿနာဘောင်းနာကမ္မထံရှိကြဖို့ဟောအဲဒီ12ပါးဆိုတာအရဏ12ပါးဆိုတာလည်းဘာလိလဲလို့မေးရင်သိသိသိယုတ်တရားပဲအတူတူပဲနောက်တနည်းကတော့တသို့တသောပုဂ္ဂိုလ်တွေကယုတ်တရားမှလည်းအဋ္ဌဏမတန်ရှင်းမှုတွေးဝင်နေတဲ့နန္ဒရားနဲ့ပတ်သက်လို့များအဋ္ဌဏမတန်ရှင်းမှုတွေးဝင်နေတဲ့အဲဒီလိုပုဂ္ဂိုလ်မျိုးဖြစ်ခဲ့ရင်လည်းမြတ်စွာဘုရားကယုတ်တရားတွေနဲ့အဋ္ဌဏမတန်ရှင်းလို့ဆယ်ပုံကနန္ဒရားတွေနဲ့ပတ်သက်လို့လည်းအဋ္ဌဏမတန်ရှင်းတဲ့အတွက်နန္ဒရားတွေကို9ပုံကပေါင်းလိုက်လို့ရှိရင်18ပုံဓာတ်18ပါးနည်းနဲ့လည်းဝိပဿနာဘာဝနာကမ္မထံရှိကြဖို့ညွှန်ကြားပြတော်မူတဲ့ဓာတ်18ပါးဆိုတာဘာတွေလဲလို့မေးလိုက်ရင်လေသိစေတိတ်ယုတ်တရားပဲရှုပသုံးတော်ရမယ်ပရမတ္ထဌာနကတော့အလုံးအတူတူကြီးပဲနော်အဲ့ဒါကိုညာအနုဿာပုဂ္ဂိုလ်တွေကိုလည်းဓာတ်18ပါးနည်းဖြင့်မြတ်စွာဘုရားဟောတယ်လို့ဒီလိုလဲသတ်မှတ်ချက်ရှိဝိနည်းဇာတိယဆိုတာဒါဆိုတာပါဘဝတို့ရဲ့အစ္ဆတိယအဋ္ဌကံကိုကြည့်ပြီးဘုရားဟောတာဒီတော့သမထဘိုင်းမှာလည်းကမ္မထာ40ရှိတဲ့အဲ့ကဘယ်ကမ္မထာကိုပြင်ဒီပုဂ္ဂိုလ်တော်မယ်လို့သူရဲ့အစ္စရာပြအတက်ခံတယ်မြေောင်းကြီးဆိုမြတ်စွာဘုရားသမာဓိပြုတော်မူကိုသင်ပေးတယ်။ဒါကိုလည်းဝိနည်းစာပြလို့ခေါ်ပါတယ်။သမာဓိပဲအောင်မြင်ပြီတဲ့အခါဝိပဿနာပဲရောက်လို့ယုတ်တဲ့ဉာဏ်တွေကိုသတိပြတင်းစီထပ်တပြီးပြီဆိုရင်ဒီပုဂ္ဂိုလ်ဝိပဿနာရှိတဲ့အပိုင်းမှာခန္ဓာ၅ပါးနည်းနဲ့ကျွတ်တော်ဝင်မဲ့ပုဂ္ဂိုလ်ကခန္ဓာ၅ပါးနည်းနဲ့ဖြစ်ဥပမာဒီသဝတိ၅ဥဒ္ဒကအနတ္တလက္ခဏာတုတ်တန်စီဖြည့်ချုပ်ပေးတော်မူတဲ့အရတ္တဘုဘောဖြည့်ချုပ်တော်မူတဲ့ပြေသနာမျိုးပဲနော်။အာရဏဏိနဲ့ကျွတ်မဲ့ပုဂ္ဂိုလ်ကအာရဏဏိနဲ့ဖြည့်ချုပ်ပေးတော်မူတယ်။ဒါကမဲ့ဓာတ်18ပါးနည်းနဲ့ကျွတ်မဲ့ပုဂ္ဂိုလ်ကဓာတ်18ပါးနည်းနဲ့ဖြည့်ချုပ်ပေးတော်မူတယ်။ပရိစ္ဆာသမုပ္ပါနည်းနဲ့ကျွတ်မဲ့ပုဂ္ဂိုလ်ကပရိစ္ဆာသမုပ္ပါနည်းနဲ့ဟောကြားပြတာပြတော်မူတယ်။သစ္စာ၄ပါးနည်းနဲ့ကျွတ်တော်ဝင်မဲ့ပုဂ္ဂိုလ်ကလည်းသစ္စာ၄ပါးနည်းအပြင်ဝိပဿနာဘောင်းတာကမ္မထံရှင်းပြဖို့ကိုမြတ်စွာဘုရားမြင်ကြပြတယ်။သစ္စာ၄ပါးထဲမှာတော့ဒုက္ခသစ္စာနဲ့ဒုက္ခသစ္စာကဝိပဿနာအရှုပါအရင်ဖြစ်ပါတယ်။နောက်ပိုင်းမှာပါပါလိမ့်မယ်နော်။ဒါကြောင့်ခုမြတ်စွာဘုရားဒီအာရဏဏိအဖြင့်ဝိပဿနာဘာဝနာကမ္မထသတိပဋ္ဌာန်ဘာဝနာစီးပြအဋ္ဌပုဂ္ဂိုလ်နဲ့ဆောဆက်ဆက်ဟောတယ်နော်။ကုဏ္ဏသဗရံဘေခဝေဘေခုသမေတုတမ ानु ဘတိဝိဟရတိသာသူဣဇ္ဇတိကဘာယရေတုအာရဏေတုအတွင်းအာရဏ6ပါးအပြင်အာရဏ6ပါးတို့၌တမ ानु ဘဒနာဘာဝနာကမ္မထစီးပြနေဘယ်လိုလဲအတ္တသဗ္ဗနာဘိက္ခေဘိက္ခုတမေသုတမအနုဘတိဝိဟရတိသာတုဣဇ္ဇတိကဘာယိရေတုအာရဏေတုအကျင့်ပြင်အာရဏ၆ပါးလို့ဘေဘုံဘေဘံဗဏိလအာဖြင့်ဓမ္မလူပဒနာဘာဝနာကမ္မထံရှိကြတယ်လေ။သီလဘိက္ခဝေဘိက္ခုသက္ကုံသာပဇာနာတိရူပေသပဇာနာတိယေသာတရူပယပရိစ္ဆဥပိစ္စတိသံယောဇနာတင်္ဆပဇာနာတိရထာသာအနုပန္နတသံယောဇနာတာဥပါဒောဟောတိတင်္ဆပဇာနာတိယထာသာဥပ္ပန္နတတံယောဇနာတပဟနာဟောတိတင်္ဆပဇာနာတိယထာသာပဟိနတတံယောဇနာတအယတေအနုဘတောဟောတိတင်္ဆပဇာနာတိဘိက္ခဝေစေတယံတုဣဒဣသာသနာတော်နေဘိက္ခုယောဂီယဟံတိသကုံသာသကုအကြည်တကိုလည်းပဇာနာတိကွယ်ကွယ်ပြပြတိဤနံပါတ်1နော်ဘုဘေသာအစဉ်ယူပါယုံတို့ကိုလည်းပဇာနာတိကွယ်ကွယ်ပြပြတိဤယေဇာတရုပယံယေဇကုအတိဒယူပါယုံနှစ်ပါးသောကိုပရိစ္ဆာအစွတ်ပြု၍တန်ယောဇနံဆံမျိုးသောတန်ယောဇဉ်တရားသည်ဥပ္ပဇ္ဇတိဖြစ်ပေါ်၍လာ၏။ကျင်စာထုတန်ယောဇဉ်တရားကိုလည်းပဇာနာတိကွယ်ကွယ်ပြပြတိ၏။နံပါတ်1ဘာတိတည်းသကုအတိဒနံပါတ်2ရူပယုံနံပါတ်3ကျတော့သက္ကုအကြည်တနဲ့ယူပါယုံနှစ်ပါးကိုအစွဲပြုတ်ပြီးတော့တန်ရစဉ်ဆယ်မျိုးပေါ်လာတယ်ပေါ်လာတဲ့ဒီတန်ရစဉ်ဆယ်ပါးကိုလည်းကိုယ်ကိုယ်ပြောပြပြသိအဲဒီတော့ဒီတန်ရစဉ်ဆယ်ပါးဘယ်ပုံဘယ်ပန်းဘယ်နည်းနဲ့အဖြစ်ပေါ်လာတယ်လို့ဖြေရှင်အထက်ကရာဆရာတော်ကမူလပါဏာတအထက်ကရာပထမတော့သံမျက်နှာ192မှာသင်ထားတယ်နော်သက္ကုဒွါရိတဝအပါဒကတဣဒ္ဓရမဏကမ္မတတဝတိနာအတ္တရတောအဖိနန္တတောသမရာကတယောဇနာဥပိ္ပဇ္တိသက္ခုဒ္ဝရလို့ခေါ်တဲ့နော်မျက်စိအကြည်တ္တသို့မဟုတ်သက္ခုအကြည်တ္တနဲ့ဘူမနောကြည်တ္တဘူသက်သိသိလိုက်ပေါ့နော်သက္ခုဒ္ဝရနဲ့မနောဒ္ဝရလို့ခေါ်ဆိုအပ်တဲ့သက္ခုအကြည်တ္တနဲ့ဘူမနောအကြည်တ္တနှစ်ခု ကိုယ်တည်းသိပြီတဲ့အခါအိဋ္ဌဖြစ်လို့တဲ့နှစ်သက်လောက်တဲ့ယူပါယုံတစ်ခုကိုယုတ်လတစ်ခုရဲ့ယူပါယုံသောဖို့ယုတ်လအများကြီးရဲ့ယူပါယုံကိုထမ်းအာယုံယူကြည့်နော်အာယုံယူလိုက်တဲ့အချိန်ခါမှာကာမနာဒဝတိနအာဃာရယတော်အပိနန္ဒတော်ကာမရာဂတယောဇနဩပိစတိဒီယူပါယုံလက်ကိုနှစ်သက်သာရတဲ့အနေအချင်းသံယောဇဉ်တစ်ခုယူပါယုံအပေါ်မှာညစ်ကတွေ့တာနေတဲ့သံယောဇဉ်တစ်ခုပေါ်လာပြီဆိုရင်အဲ့ဒီသံယောဇဉ်ကိုဗာသံယောဇဉ်ခေါ်တယ်။ကာမရာဂသံယောဇဉ်နော်။ဒါတော့ဒီယူပါယုံလေးကိုသူ့ဘလှတယ်လို့ဆုံးဖြတ်ပြီးနော်။လက်သက်တဲ့အနေအထားအဖြစ်ယူပါယုံကိုသူ့ဘအနေနဲ့ဆုံးဖြတ်ခြင်းစကြည့်လိုက်ရင်ဒီယူပါယုံအပေါ်မှာလိုလားတတ်မဲ့နေတဲ့ကာမရာဂသံယောဇဉ်တရားပေါ်လာမယ်။ဝါရရေသင်္ကမာတိသမရတကတယောဇဉ်ကဘယ်ကုန်ဘယ်ပပတိနာဖြင့်ပေါ်မလဲလို့ပြီးတော့သက္ကုဒ္ဒရဝိသိနဲ့ဒီယူပယုံကိုပဲသက္ကုဆက်လက်ပြီးအာယုံယူနေတဲ့မနောဒ္ဒရဝိသိတွေအနေနဲ့ပေါ်လာမှာ။နယောဇဉ်တခုရဲ့ကာမရာဂတယောဇဉ်တခုရဲ့ကွက်ပြီးဖြစ်တာမျိုးမဟုတ်ဘူး။ဘာဖြစ်လို့လဲ။စိတ်တို့မြင်ဒီမှာဝိသိလို့ခေါ်တဲ့နိယမလမ်းကြောင်းအတန်ဖြိုးဓမ္မတာရှိဒီလိုဓမ္မတာရှိနေတဲ့အတွက်ကြောင့်သူတို့ဖြစ်သွားတဲ့ဓမ္မတာအတိုင်းသိအောင်လှမ်းပြီးကြည့်ရတယ်။သိနေတဲ့အချိန်ကမှတရားသက်ကိုအခြေထားတဲ့ဘုံမနောအခြေထားကိုပူတွဲသိသိပြီးယူပါယုံကိုလမ်းအာယုံယူကြည့်။မိမိဖြစ်တဲ့နေတဲ့ယူပါယုံပေါ့။လမ်းအာယုံယူလိုက်ရင်ထိုယူပါယုံကဒီသက်ကိုအခြေထားတဲ့ဘုံမနောအခြေထားနှစ်ခုမှဗန်ဒူလာပြီးရိုက်ခတ်မယ်ဗန်ဒူလာပြီးဖြင်းမယ်။အဲ့ဒီအချိန်ကမှဒီယူပါယုံကိုသစ္စာတရားဝဇ္ဇနဲ့ဘုသောတို့ကနေပြီးတော့သူ့ဘအလှတယ်လို့ဆုံးဖြတ်ချက်ချကြည့်နော်မနောဓရဝဇ္ဇတို့ကလည်းသူ့ဘအလှတယ်လို့ပဲဆုံးဖြတ်ချက်ချကြည့်ဒီယူပါယုံကိုနှစ်သက်သာယာနေတဲ့သက္ကုဒ္ဒရာဝိသိစိတ်စိတ်တည်းနဲ့မနောဓရဝိသိစိတ်စိတ်တည်းဆက်လက်ပြီးပေါ်လာမယ်အဲဒီစိတ်စိတ်တည်းတွေမှာသစ္စာတရားဝဇ္ဇသက္ကုဝိညာဉ်တပရိစ္ဆန်တဏိရဏဥဒ္ဓောဇောခုနှစ်ခြင်းဒီရာယုနှစ်ခြင်းဖြစ်ယူပါယုံကိုဆက်လက်အာယုံယူနေတဲ့မနောဓရဝိသီတွေမှာလည်းမနောဓရဝဇ္ဇံသောခုနှစ်ကျင်းတရားယုံနှစ်ကျင်းသူကြီးဘူဝင်နေချပြီးကျင်းခွန်များစွာဖြစ်အဲဒီဝိသီတွေမှာပါနေတဲ့ဇောတွေမှာလောဘမှုဇောစိတ်တွေဖြစ်ပါတယ်နော်အဲဒီလောဘမှုဇောစိတ်စိတ်တွေတွေမှာရေပုံရအပြင်ပီတိနဲ့ပါနေမယ်ဒီဥပယုံကိုဆက်တဲ့နေတာကပီတိနဲ့ပါမယ်ဆိုစိတ်စိတ်တွေအလုံး20လောက်ရှိနော်တိုက်တွန်းမှုမရှိဘူးဆိုလို့ချင်းတော့အလုံး20တိုက်တွန်းမှုရှိနေပဲဆိုရင်တော့သတင်္ခါရိကဖြစ်ရင်တော့သီလမေတ္တာထင်လိုက်ရ22လုံးလောက်ရှိအဲ့ဒီ20နှလုံးထဲမှာလောဘဆိုတဲ့စိတ်တွေပါတယ်။အဲ့ဒီလောဘစိတ်တွေကိုကာမရာဂတဏှောစင်လို့ခေါ်ပါတယ်။ဒါတော့ကာမရာဂတဏှောစင်နဲ့တခုတည်းဖြစ်တော့မဟုတ်ဘူးနော်။စိတ်တန်တဲ့ရှင်ဘက်စိတ်တွေစိတ်တွေတွေနဲ့ရှင်ပြောပြီးဖြစ်တော့အဲ့ဒီစိတ်စိတ်တွေကိုအကုန်လုံးကနပြုအောင်ဉာဏ်နဲ့ခွဲခြားသိပြပြီးရှုတတ်ဖို့။ဒါကြောင့်ဒီမှာဇာတ်ချပြီးတော့ဝိသိဉ္စအတိုင်းဉာဏ်ကြရည်ဆိုသိစီဖို့စိတ်ကိုသင်ချပေးရတယ်။အဲ့ဒီကာမရာဂတဏှောစင်ဖြစ်ရင်လည်းဖြစ်တယ်ဆိုတာကိုယ်ကိုယ်ပြောပြသိရမယ်။ဘုရားဟောတယ်နော်။နောက်တစ်ခုအနိဋ္ဌာရမဏိကုသ္တောပရိကတာယောဇနာဥပိ္ပဇ္ဇတိပရိကသင်္ညောဇနာဥပိ္ပဇ္ဇတိဒီယူပါယုံကမိမိမနှစ်သက်တဲ့ယူပါယုံဖြစ်နေခဲ့ရင်အဲ့ဒီမနှစ်သက်တဲ့အာယုံကိုအာယုံယူပြီးတော့ဘာဖြစ်မလဲပရိကသင်္ညောဇဉ်လို့ခေါ်ဆိုအပ်တဲ့ဒေါသဇောတွေဖြစ်မယ်အတူတူပဲနော်နောက်တစ်ခုသပိတဝမနာနာဂောစီအညောဧတံအရမဏဝိဘဝေတောတမထောအတ္တိတိမေညာတောမနသင်္ညောဇနာဥပိ္ပဇ္ဇတိဘာမှတပါတခြားပုဂ္ဂိုလ်တွေဒီအယုံလေးသင်္ချာချာသင်္ချာအောင်ပြုလုပ်နိုင်ဖို့ပဲဆွတ်နိုင်မလဲငါဖို့လို့ရှုရတာပေါ့တခြားပုဂ္ဂိုလ်တွေငါလို့ပဲဒီလိုရှုလို့ရနိုင်ပါမလဲလို့အထင်ကြီးကြရင်ဘာတန်ရောက်ခြင်းဖြစ်မလဲမာနတန်ရောက်ခြင်းဖြစ်မလဲဒီယူပါယုံလေးယုတ်ကလတည်းရဲ့ယူပါယုံတော့မဟုတ်ယုတ်ကလတခုရဲ့ယူပါယုံလေးငါဖို့လို့ရှုရတာလို့အထင်ကြီးနေကြရင်ဘာတန်ရောက်ခြင်းဖြစ်မလဲမာနတန်ရောက်ခြင်းဖြစ်မလဲဝိသိကတော့ပုံစံတူပဲပါနော်နောက်တစ်ခုဧတံရမဧတံရူပရမဏနိစ္စံတောဒီကနာတောဒိဋ္ဌိသင်ညဇနာဩပိသတိဒီယူပါယုံလေးကိုနိစ္စမြဲတယ်လို့ယူမယ်ဆွဲယူမယ်သူကခိုင်ခန့်တယ်လို့ဆွဲယူလိုက်လို့ချင်းဘာတန်ရောက်ခြင်းဖြစ်မလဲဒိဋ္ဌိတန်ရောက်ခြင်းဖြစ်မယ်အဲ့ဒီဒိဋ္ဌိကတော့ယောဂီတွေကိုသင်တာပြနေရပါတယ်ညာတော့အဖြစ်သမ္မာလလို့သင်ပြတယ်နော်ယောဂလက်တွေကိုတခွဲနိုင်နေတဲ့ယောဂီများယောဂလက်ကလေးတွေမှာသဘောတရားလေးတွေစုခုကုတ်ကုဆက်ကုစသည်ရှိတာကိုမြင်ပြီးတော့ဒီရှင်မျိုးကုမျိုးဆင်းမျိုးတို့ရုပ်တရားဖြစ်ပြီးပြတ်တာကိုချက်ချင်းမြင်နေတဲ့ယောဂီပုဂ္ဂိုလ်အဖို့ဒီယူပါယုံလေးကိုနိစ္စပါပဲဒုဝပါပဲခိုင်မှန်ပါတယ်လို့ဆွဲလန်းနေစိတ်ထားဖြစ်ဖို့အမှန်တန်တော့ခဲနေနော်ဟိုသမာလာလို့သင်ပြတဲ့အတိုင်းဖြစ်တဲ့အနေဘက်ကတော့သင်ပြလိုက်တာဟုတ်တယ်မလား ဒါကြောင့်ဒီနမရူပပရိစ္ဆေဒဉာဏ်ဤတက္ကရာတိတိကိုဆိုနိုင်တယ်လို့ပြောတာတကယ်တော့နမရူပပရိစ္ဆေဒဉာဏ်မြင်ရနေလို့ရှိရင်ဒီဒိဋ္ဌပဲလို့ယူပါယုံကိုဆွဲယူတဲ့အစွဲတွေဖြစ်နိုင်ပါ့မလားမဖြစ်နဲ့ဖြစ်နေတဲ့အခါပေါ့နော်နမရူပပရိစ္ဆေဒဉာဏ်မဖြစ်တဲ့အချိန်ခါမှာတော့ဒီဒိဋ္ဌိဝင်နေလဲဝင်လာမယ်နော်နမရူပပရိစ္ဆေဒဉာဏ်ဖြစ်နေမယ်ဆိုရင်ပေါ့ဒီဒိဋ္ဌိဝင်ခွင့်ရမလားမရနိုင်ဘူးနော်အဲနောက်တစ်ခုဧတရူပမနဧတရူပရမဏတတောလူခောတတတလူခောတိဝိသိကိစ္စတောဝိသိကိစ္စတဉ္ဇောတဉ္ဇောဇနာဩပိစတိဒီယူပယုံလေးဟာတတဝါလားဘဂဝါရဲ့ယူပယုံလေးလားလို့သို့တော်တို့လို့တွေ့တော့ယုံမခဲ့ရင်ဝိသိကိစ္စတဉ္ဇောရှင်ဖြစ်မယ်တတလားအတ္တရဲ့ဥစ္စာလေးလားဒီလိုတံမြတ်ရှိခဲ့ရင်ဘာဖြစ်မလဲဝိသိကိစ္စတဉ္ဇောရှင်ဖြစ်တယ်နံပါတ်2ဘဝေဝတ္တနောဤတံသူလကံဇာတံဒီဘုံပသိန်တတဘဝရကတံညောတနာဥပိစ္စတိလူဘဝနတ်ဘဝတို့လို့တံပတိဘဝပြည့်စုံတဲ့ဘဝတစ်ခုခုမှာဆိုရင်တော့ဒီလိုယူပါယုံတို့တို့အတွက်ရလွယ်ပါတယ်လို့လှမ်းပြီးတောင်းတခဲ့လို့ရှိရင်တော့ဘာတံရောရှင်ဖြစ်မလဲဘဝကိုလှမ်းပြီးတောင်းတတဲ့အတွက်ဘဝရကတံရောရှင်ဖြစ်မယ်နော်အာယတိမိဧဝရူပံတိလပတံသမာဓိယေတဝံသက္ကလတ္ထောတိတိလပတံသမာဓိယန္တသာတိလပတံပရမတ္တနယေသနာဩပိစတိနောနာကကာလမှာဒီချိန်ပေါ့ဒီလိုမှားရတဲ့တိလအနွားချက်ခွဲခြင်းစတဲ့ဒီလိုအကျင့်တွေကိုစောင့်ကြည့်လို့ရှိရင်ဒီလိုယူပါယုံမျိုးရနိုင်တယ်လို့ကျွမ်းလာယုံကြည်ခဲ့ရင်ဘာတန်ရောရှင်ဖြစ်မလဲတိလပတပရမတ္တတန်ရောရှင်ဖြစ်မယ်နွားလိုခွေးလိုဝက်လိုကျင့်ခဲ့မယ်ဆိုလို့ရှိရင်တော့ဒီလိုယူပါယုံမျိုးရနိုင်တယ်လို့ကျွမ်းလာယုံကြည်တာနော်ဘောဝန္တဣဒံရူပံရူပရမဏဣဉ္ဇေနလဘေယောတိဥဒုယတောဣဒတံယောဇနာဥပိစတိဒီလိုယူပါယုံမျိုးလေးငါသာရပြီသူဘာတို့ပြရင်သိကောင်းမယ်လို့သူဘာတို့ရမှာကိုညှို့ဆူစောင့်ကြောင်းနေတဲ့ပုဂ္ဂိုလ်တန်တန်မှဘာတံယောရှင်ဖြစ်မလဲဣဒတံယောရှင်ဖြစ်မယ်အတဏလတရူပရမဏဣညတမစ္ဆေယတောမစ္ဆရိယတံယောဇနာဥပိစတိမိမိရထားပြီးတဲ့ယူပါယုံကိုသူတို့ဘာတွေနဲ့ဆက်ဆံတာအထိမကန်နိုင်တဲ့သဘောဝန်တို့တဲ့သဘောလေးကဘာတန်ရောက်ခြင်းလဲမစ္စရိယတန်ရောက်ခြင်းအဘိဟေဝသသတဣညာနာဝတိနာအဝိဇ္ဇာတင်ရောဇနာဥပိစတိအဲ့ဒီခုနကတန်ရောက်ခြင်း၉ပါးပေါ့အလုံးပေါင်းလိုက်အဲ့ဒီ၉ပါးဖြစ်နေတော့အဝိဇ္ဇာကတော့သဟဇတအနည်းနဲ့ရှင်တွဲပြီးပါရဲ့ပဲမဖြစ်လို့လဲအတိမားနေလို့ဒါလင်ဒီတန်ရောက်ခြင်းတွေကပေါ်လာရနော်တန်ရောက်ခြင်း၁၀ပါးပြန်ဖတ်ပြမယ်ဒီကဝေစိတ္တယံတို့ဣဒာဣသာဒနာတော်တဲ့ပြေခုယံဒီသက္ကုံသက္ကုအတိတကိုလည်းပဇန္တာဒီပုဂ္ဂိုလ်ပြပြတိရူပေဇာအစဉ်ယူပါယုံတို့ကိုလည်းပဇန္တာဒီပုဂ္ဂိုလ်ပြပြတိယင်းဇာတိရူပယံသို့သက္ကုအတိတယူပါယုံနှစ်ပါးစုံကိုပရိစ္ဆာဆွဲပြီးဝေသံယောဇနံဆံမျိုးသောသံယောဇဉ်တရားဒီဥပိစ္ဆတိဖြစ်ပေါ်၍လိုက်ယင်းဇာတို့ဆံမျိုးသောသံယောဇဉ်တရားကိုလည်းပဇန္တာဒီပုဂ္ဂိုလ်ပြပြတိယူပါယုံကိုအကြောင်းပြုပြီးတော့သက္ကုအကြည်တဲ့နဲ့ယူပါယုံနှစ်ပါးစုံကိုအစွဲပြုပြီးတော့ငါရောက်ရင်ဆံမျိုးဖြစ်ပေါ်ခဲ့ရင်လည်းဖြစ်ပေါ်လာတဲ့ဒီတန်ရောက်ရင်ဆံမျိုးကိုဘာလို့ရမလဲကိုယ်ကိုယ်ပြပြသိရမယ်ဒီလိုဆိုရင်တော့အကုသိုလ်တရားတွေကိုဝိပဿနာရှိပါမလားမရှိပါဘူးလားရှိပါတော့မယ်နော်ယထာဇာဒုက္ခနာတတန်ရောက်တနာတဥပါဒောဟောတိတိသပ္ပဇာနာတိယထာဇာအကျဉ်းသို့သောအကြောင်းကြောင့်လည်းပဲအနုပါဏာဓမ္မဖြစ်ပေါ်သည်သောတန်ရောဇနာတန်ရောဇဉ်တရားဤဥပါဒောဖြစ်ပေါ်လာခြင်းသည်ဟောတိစီတိသထိုအကြောင်းတရားကိုလည်းပဇာနာတိကိုယ်ကိုယ်ပြပြသည်မဖြစ်ပေါ်သေးတဲ့တန်ရောဇဉ်တရားဤဖြစ်ပေါ်လာတဲ့အကြောင်းတရားတွေကိုလည်းဟောတိမှန်သောကိုယ်ကိုယ်ပြပြသိရမယ်နော်ဒါတော့ဒီအကြောင်းတရားတွေဟာဒီအကုသိုလ်တရားတွေကဘယ်လိုအကြောင်းကြောင့်ဖြစ်လဲပြောခဲ့ပြီးပြီဝိထုအာယုံဖန္တအာယုံဤသို့မနတိကရစတဲ့အကြောင်းတရားတွေကြောင့်ဖြစ်တယ်ဝိထုဆိုလို့ချင်းမြေဝိထုရုပ်တယ်နော်သက္ကုဝိထုမနောဒရမကဟရိယဝိထုသက္ကုဝိထုမှာ54ဟရိယဝိထုမှာ54နော်အဲ့ဒီ54မျိုးသောရုပ်တွေကပုတိယဥပါဒေဒါဖြင့်ဒီတအာရဏဒေသနာနည်းယဝိပဿနာဘာဝနာကပ္ပတ္တစည်းပြန်တော်မှာယောဂီပုဂ္ဂိုလ်တိဒီရုပ်တရားတွေကိုချူတတ်ထပ်ချူပွားထပ်တတ်ပြီးဖြစ်ဖို့မလိုဘူးလားလိုနေတယ်နော်ဝိထုရဲ့အာယုံရဲ့ဖတ်တာရဲ့အာယုံတို့မနတိကရစတဲ့အကြောင်းတရားတွေအဲ့ဒီအကြောင်းတရားတွေကြောင့်ဒီတန်ရုပ်ရှင်ဆေဘတန်ရုပ်ရှင်တစ်မျိုးမျိုးမဖြစ်ပေါ်သေးတဲ့တန်ရုပ်ရှင်တွေဖြစ်ပေါ်လာရင်လည်းအဲ့ဒီအကြောင်းတရားကိုဟိုတိုင်းမှန်စွာသိရမယ်အကြောင်းကိုလည်းသိရနော်ယထာဇာဥပါဏတတန်ရုပ်ဇနတပဟနာဟောတိတင်္စာပသနာတိယထာဇာအခြင်းအကြောင်းကြောင့်လည်းပဲဥပါဏတတန်ရုပ်ဇနတဖြစ်ပေါ်ပြီးတော့တန်ရုပ်ရှင်တရားဤပဟနာပေခြင်းဒီဟောခြင်းဖြင့်တိစ္ဆာထိုအကြောင်းပြကိုလည်းပဇာနာတိကိုယ်ကိုပြောပြသည်ဤဒီတန်ရောရှင်ဘယ်အကြောင်းကြောင့်ပယ်နိုင်လဲပယ်နိုင်တဲ့သွန်အပ်တယ်လေဟုတ်တယ်မှန်စွာသိရဟုတ်တယ်မလား ရင်ကဗဟံဝိသဗနာဗဟံသမုဒိတဗံဆိုပြီးဗဟံသုံးပါးရှိပါတယ်အကုသိုလ်တရားတွေကိုပြင်နေတယ်ဝိပဿနာဉာဏ်ကဒီကံအဖြစ်ပြင်နေတဲ့သွန်အားရှိတယ်မမထဇန်တွေကတော့ဝိသမနာအင်းနဲ့ခက်ကြကြခွာထားနေတဲ့သွန်အားရှိတယ်ရိယမေတ္တရားကတော့အကျွမ်းမဲ့ပေတ္တနိုင်တဲ့သွန်အားရှိတယ်အဲ့ဒီသွန်အားတွေဆိုလည်းဟိုတိုင်းမှာဆိုကိုယ်ကပြပြသိရမယ်နော်ယထာသပိနာတတယောသနာတအာတိလုပ္ပတောဟောတိတင်္ဆာပက္ခန္တာတိယထာသအခြင်းအကြောင်းကြောင့်လည်းပိနာတဝေစာအပိသောတယောသနာတတယောစတိယအာတိလုပ္ပတောနောက်တစ်ဖန်မဖြစ်ပေါ်ခြင်းသည်ဟောတိဖြစ်ခြင်းစထိုအကြောင်းတရားကိုလည်းပက္ခန္တာတိကိုယ်ကိုပြပြသည်နောက်တစ်ဖန်မဖြစ်သောချုပ်ခြင်းဖြင့်ချုပ်ခြင်းစေတတ်တဲ့တယောစဉ်တွေကိုချုပ်ခြင်းစေတတ်တဲ့အကြောင်းတရားတွေကိုလည်းဟောတိမှစွာသိရမယ်ဒါကတော့အရဟတမဲ့ပဲနော်အရဟတမဲ့ရောက်ရင်တော့တယောစဉ်တွေအကုန်လုံးသူကြီးသွားပြီအဲ့ဒီအကြောင်းတရားတွေကိုဟိုတိုင်းမှဆိုသိရပြီမှသာလေဒီအကြောင်းတရားတွေကိုရအောင်ကြိုးစားအထောက်မှုဆိုတော့ပေါ်လာတယ်နော်ကဲဒါသက်ခုအတိတ်တဲ့ယူပါရုံကိုအာရုံယူပြီးတော့ဖြစ်ပေါ်ခိုက်မှာအာရဏဒေနာနိယဝိပဿနာရှုဘက်ကိုမြတ်စွာဘုရားတတိပဒံဘာဝနာဘောပုံကိုခေါ်တယ်အလားတူပဲနာအတိတ်တဲ့တတ္ထာယောကန္နာအတိတ်နဲ့ကန္နာယုံဇေဝတိတ်နဲ့ရထာယုံကာယတိတ်နဲ့ဖုဒ္ဓကယုံမနောဘဝင်မနောအတိတ်နဲ့ဓမ္မယုံတွေကိုအစွဲပြုပြီးတော့ဒါရောက်ရှင်တွေဖြစ်ပေါ်လာအဲဒီဓမ္မယုံတွေကိုလည်းသိအဲဒီတရားတွေကိုအရဏတွေကိုအစွဲပြုပြီးတော့လည်းဒါရောက်ရှင်ဆေဘဖြစ်ပုံကိုသိဖို့ဒီတရားမဖြစ်ပေါ်သေးတဲ့ဒါရောက်ရှင်တွေဖြစ်ပေါ်ခြင်းရဲ့အကြောင်းတရားတွေဟုတ်တယ်မှာဆိုသိဖို့ဖြစ်ပေါ်ပြီးတဲ့တန်ရုံစဉ်တရားတွေကိုဘယ်ပုံဘယ်ပန်းဗဏ္ဍာအဖြစ်ပယ်နိုင်လဲပယ်ချနိုင်ခြင်းအကြောင်းကြတယ်လေဟုတ်တယ်မှသာသိဖို့နောက်တစ်ခါဘယ်တော့မှမဖြစ်တော့ချုပ်ခြင်းဖြင့်ချုပ်ခြင်းတော့ပုံလေဟုတ်တယ်မှသာသိဖို့ပုံစံလူပဲလက်စွာပြန်ဆက်ပြီးဟောပါတယ်ပေါင်းလိုက်တော့အာရဏဆန္ဒပါကုန်သွားတယ်နော်အဲဒီလိုရှုပ်ပေါ်ပြီးတဲ့အချိန်ခါကျတော့မှကြီးလိုက်မယ်ဆိုလို့ချင်းအာရဏ6ဆုံးစုံသွားပြီဆိုလို့ချင်းတော့ရုပ်ဏနဲ့ကာလုံကုန်သွားဘူးနော်ကုန်သွားပြီအဲဒီရုပ်ဏနဲ့အာလုံနဲ့ကုန်ပြီဒီယုံနာတွေကိုအစွဲပြုပြီးတန်ရုံစဉ်ဖြစ်ပုံတွေကိုလည်းဟုတ်တယ်မှဆိုချုပ်တတ်ပြီးဒီတန်ရုံစဉ်တွေရဲ့ဖြစ်ပေါ်စေတဲ့အကြောင်းတရားတွေလည်းဟုတ်တယ်မှကချုပ်တတ်ပြီးနော်ဘယ်ပုံဘယ်ပန်းဗဏ္ဍနာအဖြစ်ဒီတန်ရုံစဉ်တွေကိုပယ်နိုင်လဲပယ်နိုင်တဲ့အကြောင်းတရားတွေလည်းဟုတ်တယ်မှကနားလည်နေပြီအဲ့ဒီအခါကျတော့မှစိတ်တဆင့်ပြတ်ပြီးတော့မြတ်စွာဘုရားကဟောလဲဣတိဣဇဒဝါဓမေတုဓမ္မနုပတိဝိဟရတိဗိဒဝါဓမေတုဓမ္မနုပတိဝိဟရတိဣဇဒဗိဒဝါဓမေတုဓမ္မနုပတိဝိဟရတိဣဇဒမှာလည်းဓမ္မတဘောတွေနဲ့ဓမ္မတဘောလို့ပမှန်ထက်တဲ့အစုနေပါအာရဏသနဘဗိဒ္ဓမှာလည်းအာရဏသနဘလို့ခေါ်တဲ့ဓမ္မသဘောတွေကိုဓမ္မသဘောလို့ဖော်မထက်တာရှုနေပါဆိုပြီးဣဇ္ဇဒဗိဒ္ဓထဌာနရှုဘဖို့မြတ်စွာဘုရားဆင်ကြားတယ်။အရိလောညွှန်ကြားပြီးတော့မှဖြစ်တည်ဆင့်တက်ပြီးတော့ဘာဆင်ကြားလဲ။ဓမ္မုဒိယဓမ္မနုပါတိဝါဓမေတုဝိဟရတိဝိယဓမ္မနုပါတိဝါဓမေတုဝိဟရတိဓမ္မုဒိယဝိယဓမ္မနုပါတိဝါဓမေတုဝိဟရတိဝိသဒနာဥပါဒံသင်္ခါရကံစတဲ့အကြောင်းတရားတွေသင်္ချာဖြစ်ရင်အကျိုးအာရဏသနဘသင်္ချာဖြစ်ပေါ်အဘိဇာတနာဥပဒံတင်္ခါရကံစားတဲ့အကြောင်းကြရေချုပ်ငင်းသွားရင်အကျိုးအာရဏသနဘတို့ချုပ်ငင်းကုန်လေဟုတ်တယ်မှဆိုသိဖို့သိအောင်ရှုဖို့လက်တော်ပြန်ချင်ကြအဲ့ဒီညွှန်ကြားချက်မှကြည့်လိုက်ရင်အတိတ်အနာဂတ်ရှုခက်တွေဝင်မလာဘူးလားဝင်လာပြီနော်အကြောင်းကျုပ်နေရာလုံးတော့ရဲ့အနိစ္စဒုက္ခဒုက္ခဒုက္ခအနတ္တဒုက္ခတွေကိုလက်သိအောင်ရှုဖို့လက်တော်ပြန်ချင်ကြတယ်ပြီးတော့မှရှေ့တစ်ဆင့်တက်ပြီးပါညွှန်ကြားလဲအတိဓမ္မဒီဝပနာတတ္တိပိစုပတိတဟောတိယဝတိဝဉာဏမတ္တယပရိပတိမတ္တယဘင်္ဂဉာဏ်ကနေသောပြီအတ္တဝိပဒနာဉာဏ်နည်းဘောဘုံမြတ်စွာဘုရားဆက်ဟောနော်ဝိပဒနာဉာဏ်နဲ့အတ္တဝိပဒနာဉာဏ်နည်းရှင်းတွဲနေတဲ့တတိရဲ့အစဉ်စဉ်ဒုက္ခလာတိတဲ့အောင်ကြိုးစားအထုပ်ကိုမြတ်စွာဘုရားညွှန်ကြားလိုက်အဲဒီလိုညွှန်ကြားလိုက်လို့ဝိပဒနာဉာဏ်တို့ရဲ့အစုံမဲ့ဉာဏ်ပုံဉာဏ်ဆိုတာပေါ်ခဲ့သောထိုမဲ့ဉာဏ်ပုံဉာဏ်လေးကဆံရဆံရကိရိတာတွေကိုအစဉ်စဉ်ပြတ်တက်လိုက်တဲ့အခါရတ္တမဲ့ရောက်ရင်နောက်ဆုံးဘာဖြစ်လဲပြိဿအဆွေအလုံးပြုတ်သွားမယ်အဲ့ဒီပြုတ်ပုံကိုလည်းအနေတိတော်သာဝိဟရတိနသသိစီလောကေဥပါဒိယတိယောပိကောပိကွေပိကုတမေတုဓမ္မတုနုကတိဝိဟရတိသာတုဣဇတိကဗာဟိရတုအာရဏေတုဆိုပြီးဒီကုန်းကိုခေါ်လိုက်နော်အဆွေတွေတဏ္ဍဆမဏသတိပြီးဆိုအဆွေတွေလည်းအလုံးပြုတ်သွားမယ်အာရဏဒေသနာနိယသတိပဋ္ဌာန်ဘာဝနာကမ္မထစီကံလိုပဲ့တော့ဒီနည်းအားဖြင့်ဒီကံပွားများအထောက်အမဲဆိုပြီးတော့ဒီကုန်းချုပ်ပြီးမြတ်စွာဘုရားသင်ကြားလိုက်နော်ကဲအာရဏပပပိုင်းခုဓမ္မနုပါဒနာပိုင်းမှာအပိုင်းကြီးဘယ်နှပိုင်းပြီးသွားပြီလဲ၃ပိုင်းပြီးသွားပြီနံပါတ်၁ကဒီဝရဏပပပိုင်းနံပါတ်၂ကခန္ဓာပပပိုင်းနံပါတ်၃ကခုအာရဏပပပိုင်းအာရဏပိုင်းဟောပြီးတဲ့အခါမြတ်စွာဘုရားဓမ္မနုပါဒနာပိုင်းမှာကိုယ်စဉ်ပိုင်းကိုဆက်ပြီးဟောပြတယ်နော် એટલે હોલે પુના સા બ્રાહ્મે ગો એ ભેગો તમે દુ તમારું ભાગી ઉસરાજી તાતા દુ પુજન જે દુ બોલ ને ખોના બાડો ને તમારું પાતના ભાવના કમઠન સીધા ની રે ભેલો સીધા ને લે ઈદા ભેગો એ ભેગો તાંડાવા ઈસાદાન તટી તાંબોજન કા અઠી મે ઈસાદાન તટી તાંબોજન કો દી પાસાના દી ဘိက္ခဝေစေတယံတို့ဣဒံဤတံနာတော်၌ဘိက္ခုယံတိတန္တဝါဣဇ္ဇတံမိမိကိုရင်းတန္တ၌တန္တဝါဣဇ္ဇတံတတိတံဘုဇင်္ဂမိမိကိုရင်းတန္တ၌ထင်ရှားရှိတဲ့တတိတံဘုဇင်တရားကိုမူလီမိင္ဃဤဣဇ္ဇတံကိုရင်းဣဇ္ဇတတန္တ၌တတိတံဘုဇင်ကိုတတိတံဘုဇင်တရားသည်အဋ္ဌိထင်ရှားရှိဣတိဤသောပဇာဏတိပုဂ္ဂိုလ်ပြောပြသည်ဤမိမိရဲ့ကိုရင်းဣဇ္ဇတတန္တမှာတတိတံဘုဇင်တရားထင်ရှားရှိနေရင်လေထင်ရှားရှိနေတယ်လို့ဟုတ်တိုင်းမှာစွာသိတယ်တတိတံဘောဇဉ်ဆိုတာကဘာလဲတတိယတိယအာယုံကကာယဝေရဏစိတ်ဓမ္မဒီပြောခဲ့ဟုတ်လားကာယ ानु ဘသနာတတိပ္ပံဝေရဏ ानु ဘသနာတတိပ္ပံစိတ်ဓာ ानु ဘသနာတတိပ္ပံတတိပဋ္ဌာန်၄ပါးသည်တတိယတိယအာယုံပဲကာယကယုတ်တရားဝေရဏကဝေရဏတရားစိတ်ဓာကစိတ်တရားဓမ္မကကြံနေတဲ့စရိတ်တွေဆိုတော့ပေါင်းလိုက်ရင်စိတ်စရိတ်ယုတ်တရားကုန်သွားဘူးလားကုန်သွားတယ်အဲဒီစိတ်စိတ်တွေယုံကြတဲ့ကလည်းဟုတ်တိုင်းမှဆိုသိတယ်ဒါနံပါတ်၁သက်နံပါတ်၂ကျတော့ဣဇဒဗိဒဟုတ်တိုင်းမှဆိုသိဒီစိတ်စိတ်တွေယုံကြတယ်နံပါတ်၃ကျတော့အကြောင်းတရားနေတဲ့ကွာဒီစိတ်စိတ်တွေယုံကြတဲ့ကိုဟုတ်တိုင်းမှဆိုသိတယ်အကြောင်းတရားနေတဲ့ကွာဒီစိတ်စိတ်တွေယုံကြတဲ့အလေးစားချက်ဒုက္ခချက်အနတ္တချက်တွေကိုဟုတ်တိုင်းမှဆိုသိတယ်စသဖြင့်အချင်းချင်းသွားတယ်နော်အဲဒီတော့အဲဒီသိဖို့အပေါ်မှာတတိယရှုခွင့်ပါနေတယ်တတိယနဲ့ကျင်းပြီးသိလို့မရနိုင်ဘူးတတိကဒီအာယုန်တွေကိုတတိယပရိစ္ဆေတဝပညာယအနုပါတိဒီလိုအထက်ကမြတ်ကဖွင့်ထားတယ်နော်တတိကဒီအာယုန်တွေကိုနှမ်းပြီးတော့သိသိပေးဉာဏ်ကနေပြီးတော့ဒီအာယုန်တွေကိုအဖမ်းမှအထက်ထရှုဥပမာဗြဟ္မလေးတလုံးလက်ကလေးနဲ့ကောက်ကင်လက်ဝါးကိုတင်ပြီးတော့ဟိုဘက်ကြည့်လိုက်ဒီဘက်ကြည့်လိုက်ကြည့်လက်နဲ့တတိနဲ့တူတယ်မျက်စိနဲ့ပညာနဲ့တူတယ်ပေါ့ဒီသဘောလိုပဲနော်ပညာကနေပြီးတော့ဒီဥစ္စာကယုတ်တရားဓာကနန္တရားဓာကဝေဒနာဓာကစိတ်ဓာကဓမ္မခွဲခြားစိတ်ဓာတိဓာကအကြောင်းတရားဒုက္ခအကျိုးတရားခွဲခြားစိတ်ဓာတိသိအောင်တတိကနှမ်းပြီးဒီအာယုန်တွေကိုသိသိပြရယူပြရနော်အဲဒါကြောင့်မိမိရဲ့တဏ္ဍာမဒီတတိတံဖို့စဉ်တရားထင်ရှားရှိနေရှိတယ်လို့သိပါတဲ့နော်နောက်တစ်ခုအတဏ္ဍဝါဣဇ္ဇဒံတတိတံဖို့စဉ်ကနတ္တိမေဣဇ္ဇဒံတတိတံဖို့စဉ်ကောဒီပ္ပန္နာတိမိမိရဲ့ကိုယ်တွင်ဣဇ္ဇဒတဏ္ဍာမတတိတံဘုဇဉ်တရားထင်ရှားမရှိရင်လည်းမရှိဘူးလို့ကိုယ်ကပြောပြသည်ပါယထာဇာနုပါဏတတိတံဘုဇဉ်ကတာဥပါဒောဟောတိတင်္စာပ္ပဇာနာတိယထာဇာအချင်းအကြောင်းတရားကြောင့်လည်းပဲအနုပါဏတတိတံဘုဇဉ်ကတာမဖြစ်ပေါ်သေးတဲ့တတိတံဘုဇဉ်တရားကြီးဥပါဒောဖြစ်ပေါ်လာခြင်းသည်ဟောတိစီတင်္စာထိုအကြောင်းတရားကိုလည်းပ္ပဇာနာတိကိုယ်ကပြောပြသည်မဖြစ်ပေါ်သေးတဲ့တတိတံဘုဇဉ်တရားကြီးဖြစ်ပေါ်လာစေတတ်တဲ့အကြောင်းတရားတွေကိုလည်းဟုတ်တိုင်းမှန်စွာသိရမယ်နော်အဲဒီတော့မဖြစ်ပေါ်သေးတဲ့တတိတံဘုဇဉ်တရားတွေကိုဖြစ်ပေါ်လာစေတဲ့အကြောင်းတွေထဲမှာအဓိကဆုံးကတော့သမာဓိဖြစ်ပါတယ်နော်သမာဓိဖြစ်တဲ့အကြောင်းတွေများစွာရှိတယ်နော်အဲဒီအကြောင်းများစွာတဲ့ကသမာဓိထူထောင်ပြီးတဲ့အခါသမာဓိဒီဂရီစံကျင်ပြီလို့ရှိရင်သမဒီတတိယတရားဖြစ်တဲ့ရုပ်ဝေဒနာစိတ်ဓာတ်ဓမ္မဆိုတဲ့တရားတွေကိုရှုပါသုံးသပ်ပြရပါတယ်နော်ဒါဖြစ်ပေါ်စေတတ်တဲ့တတိဖြစ်ပေါ်လာဖို့ညာအကြောင်းတရားလေးတွေပဲဆိုတော့ကျန်တဲ့အကြောင်းတွေလည်းများစွာရှိပါတယ်ဒါကမှအကျပြန့်စွာဖွင့်ထားတယ်နော်ထက်တခုယထာဇာဥပါဏတတတိတံဘုဇင်္ဂတာဘာဝနာယပါရိဂူရိဟောတိတင်္စာပ္ပကန္တာတိဖြစ်ပေါ်လာပြီးတဲ့တတိတံဘုဇင်္ဂတရားကအရတ္တမအရတ္တခိုယသည့်တဲ့ဘာဝနာဉာဏ်နဲ့ပြည့်စုံလုံလောက်ဖို့ရအကြောင်းဖြစ်ရင်လည်းအဲ့ဒီအကြောင်းတရားတွေကိုဟိုတိုင်းမှန်စွာသိရမယ်။အဲ့တော့မိမိရဲ့တတိကအရတ္တခိုအတိကျေကျေပြုတ်နဲ့မပြုတ်နိုင်ဘူးဟိုတိုင်းမှန်စွာသိနေရမယ်။တတိတံဘုဇင်္ဂရဲ့ရှုဘောဘက်ကိုဟောတယ်လို့ဉာဏ်နဲ့ဘုဇင်္ဂတွေမှာလည်းမြတ်စွာဘုရားပုံစံသူဟောထားပါတယ်။ဒီတော့ဘုဇင်္ဂကဘယ်နှပါးရှိလဲ။ခုနှစ်ပါးတတိတံဘုဇဉ်ဓမ္မဝိဇ္ဇတံဘုဇဉ်ဝရိယတံဘုဇဉ်ပိဋိတံဘုဇဉ်ပတိတံဘုဇဉ်သမာဓိတံဘုဇဉ်ဥပက္ခတံဘုဇဉ်ဆိုပြီးဘုဇဉ်ခုနှစ်ပါးပုံစံတူပဲဟောလိုက်ဒီတော့ဒီဘုဇဉ်ခုနှစ်ပါးမိမိရဲ့တဏ္ဍာမှာထင်ရှားခြင်းရှိတယ်လို့သိရမယ်မရှိရင်လည်းမရှိဘူးလို့သိရမယ်မရှိရင်တော့ရှိအောင်ကြိုးစားမှာပေါ့နော်ဒီတော့မိမိတဏ္ဍာမှာတတိတံဘုဇဉ်စတဲ့ဘုဇဉ်ခုနှစ်ပါးထင်ရှားမရှိဘဲနဲ့ရှိတယ်လို့အထင်ကြီးနေခဲ့ရင်တော့မိမိတို့မနစ်နာဘူးလားတတိဆိုတာဘယ်နှကကြည့်ဖို့ကာယဝိရဏစိတ်ဓမ္မတွေဆိုဟိုတိုင်းမှဆိုတိမဒီကာယဝိရဏစိတ်အာယုံပေါ်နဲ့ဆိုင်ရဲစွာကတ်နေတဲ့တတိကိုယ်တိုင်တတိတံဘုဇဉ်လို့ခေါ်တာကာယအရာယုတ်တရားတွေနဲ့ပရမတ်ကိုဉာဏ်အမြင်မဆိုင်သေး ဝေဒနာစိတ်ဓာတ်ဓမ္မအရာနန္တရားတွေကိုလည်းခဏပြောမရှိတတ်သေးဘူးအတိတ်နာကကလည်းမရှိပါဘူးလို့လက်ခံထားတဲ့အတွက်အတိတ်ကြောင့်သောပြိဿဘံအကျိုးဖြစ်ပေါ်ပြိဿဘံအကျိုးသောပြိဿဘံအကြောင်းကြောင့်အနာကအကျိုးဖြစ်ပုံနေလေအတိတ်ဆက်ဆက်အနာကဆက်ဆက်မှာဖုတ်တိုက်မှန်စွာမသိဘူးမသိတဲ့အတွက်အကြောင်းတရားနေတဲ့ကဒီယုတ်နန္ဒီအနိစ္စချက်ဒုက္ခချက်အနတ္တချက်လို့ပရမတ်ဆက်အောင်မသိဘူးမသိရင်ဒီသတိသံဖို့စဉ်တရားတီးဘူးလားမတည်သေးလို့ရှိရင်ကိုကကုတ်တန်တာမှသတိသမ္ပုဒ်ကမရှိသေးရင်မရှိဘူးလို့သိရင်တော့ရှိအောင်ကြိုးစားဖို့မဖြစ်ဘူးလားမရှိဘဲနဲ့ရှိပါတယ်လို့အထင်ကြီးနေခဲ့မယ်ဆိုရင်တော့ဒီသတိသမ္ပုဒ်လေးရအောင်ကြိုးစားခြင်းနဲ့ဆန္ဒပေါ်ပါတော့မလားပေါ်တော့ဘူးအဲ့ဒါသိအရေးကြီးတယ်ဒါကြောင့်မြတ်စွာဘုရားကဒီဘုရင်ဘက်ကိုခေါ်တယ်လမ်းလူငယ်ဓမ္မဝိဇ္ဇာဆိုတာကဓမ္မသဘောတရားကိုသုံးသပ်ဆင်ခြင်တာကဘယ်လိုသုံးသပ်ဆင်ခြင်တာလဲမင်းဒါကကုသိုလ်ဒါကအကုသိုလ်ဒါကအပြစ်ရှိတဲ့တရားဒါကအပြစ်မရှိတဲ့တရားဒါကမုန်းမြတ်တဲ့တရားဒါကယုံညံ့တဲ့တရားဒါကဖြူစင်းတဲ့တရားဒါကမဲနေတဲ့တရားစသဖြင့်သူစံခြင်းရဒါကအနိစ္စတရားဒါကဒုက္ခတရားဒါကအနတ္တတရားဒါကအတုပတရားဒီလို့သူစံခြင်းရအဲဒီလိုသူစံခြင်းနေတဲ့ဉာဏ်ကိုတပည့်ဝိဇ္ဇာခေါ်ပါတယ်ဒီတော့ကုတပည့်ဝိဇ္ဇာနာမစဉ်ဖြစ်တဲ့ကုတ္တအကုတ္တကိုခွဲခြားဆိတ်ကြပြီးပြစ်တာထပ်ဖို့မလိုဘူးလားလိုနေတယ်အနိစ္စတဘောဒုက္ခတဘောအနတ္တတဘောတွေကိုလည်းသိသဖို့မလိုဘူးလား။ဘာကိုအနိစ္စလဲ။အနိစ္စံဒီသင်္ခေတခန္ဓာ။အနိစ္စအနိစ္စဆိုတာတခြားဘဝခန္ဓာ၅ပါးကိုပြောနေတာဆိုတော့ခန္ဓာ၅ပါးမှမသိသေးရင်ခန္ဓာ၅ပါးတို့ရဲ့အနိစ္စတဘောလည်းသိပါတော့မလား။မသိရင်တဘောဝိဇ္ဇာတဘောဆိုဖြစ်နိုင်မလား။မဖြစ်နိုင်ဘူး။ဟုတ်တယ်မဟုတ်လား။ဒါကြောင့်မိမိတဏ္ဍာမှာဓမ္မဝိဇ္ဇာတဘောဆိုသင်္ခေတရှိရင်လည်းရှိတယ်လို့သိပါ။မရှိသေးရင်လည်းမရှိဘူးလို့တော့သိပါ။မရှိသေးဘဲနဲ့ရှိတယ်လို့အထင်ကြီးနေကြရင်တော့မညာဖုံညာနဲ့ဝေးမနေဘူးလားဝေးနေနေပဲအလားတူပဲကျန်တဲ့ဘုရင်တရားတွေမှာလည်းသူကြီးလည်းကောင်းပါပဲနော်ဒါကြောင့်မိမိရဲ့တဏ္ဍာမှာဘုရင်ခန္ဓာပါထင်ရှားရှိရင်ရှိတယ်လို့သိရမယ်မရှိရင်လည်းမရှိဘူးလို့သိရမယ်မရှိဘူးလို့သိရင်ဒီဘုရင်တရားတွေဘယ်အကြောင်းကြောင့်ဖြစ်နေလဲဖြစ်နေတဲ့အကြောင်းတရားကိုဟိုတိုင်းမှတော့သိရမယ်အဲ့အကြောင်းတရားတွေကိုသိဘူးရမယ်သိပြီတဲ့အချိန်ကကျတော့လည်းနောက်တစ်ခုမဖြစ်ပေါ်သေးတဲ့ဘုရင်တရားရဲ့ဖြစ်ပေါ်ကြောင်းဟိုတိုင်းမှာဆိုသိပြီလို့ရှိရင်မဖြစ်လေဖြစ်ပေါ်လာပြီလေဒီဘုရင်ခန္ဓာပါတော့ဘယ်လိုအကြောင်းတရားကြောင့်အရဟတမေအရတဖို့ခေါ်တဲ့ဘာဝနာရဲ့အပြည့်ဆုံးကိုရောက်နိုင်တယ်လို့ဘာဝနာရဲ့ပြည့်ဆုံးကြောင်းပြည့်ဆုံးကြောင်းနေလေဟိုတိုင်းမှာဆိုပြီးအောင်သိရမယ်ပြီးမှသာနေကြိုးစားအထုတ်လို့ရဟုတ်တယ်မလားအဲ့ဒီလိုမြတ်စွာဘုရားဘုရင်ခန္ဓာပါမှာဟောတယ်ဟောပြီးတဲ့အချိန်ကကြတော့မှဘုရင်ခန္ဓာပါပြည့်စုံလာပြီဆိုလို့ရှိရင်ဘာလုပ်မလဲဒီဣဇာတဝါဒမေတုဓမ္မနုပါတိဝိဟရတိဗိဓဝါဒမေတုဓမ္မနုပါတိဝိဟရတိဣဇာတဗိဓဝါဒမေတုဓမ္မနုပါတိဝိဟရတိဣဇာတမှာလည်းဘုဒ္ဓခန္ဓာပါဓမ္မသဘောတရားတွေကိုထပ်ခတ်တတ်ကရှိတယ်ဗိဓမှာလည်းဘုဒ္ဓခန္ဓာပါဓမ္မသဘောတရားတွေထပ်ခတ်တတ်ကပြည့်စုံအောင်ရှိဒီတော့ဘုဒ္ဓတရားခန္ဓာပါဆိုရင်ခဏကပြောခဲ့ပြီးပါပြီနော်တတိတမောဇဉ်တစ်ခုကိုပြည့်စုံအောင်အထုတ်လိုက်ရင်လည်းကာယဝေဒနာစိတ်ဓမ္မခေါ်တဲ့သိစေတဲ့ယုံကြည်တဲ့ကိုဟိုတိုင်းမှဆိုတိမှတတိတံဘုရင်ပြည့်စုံမှဖြစ်တော့တတိတံဘုရင်နဲ့ပြည့်စုံမယ်လို့ပြောလိုက်ရင်ပဲသိစေတဲ့ယုံကြည်တဲ့ကိုဟိုတိုင်းမှဆိုတိမှုပါမတော်ဘူးလားပါတော်ဓမ္မဝိဇ္ဇာလို့ရှိရင်လည်းခဏကသိစေတဲ့ယုံကြည်တဲ့ကိုသုသာဆင်ညုံနာဘဝလက္ခဏာဆက်အောင်သုသာဆင်ညုံနေမှာကဘူးအနိစ္စဒုက္ခအနတ္တအချက်ပြီးသုသာဆင်ညုံတဲ့အပိုင်းပါလားတတိတံဘုရင်ဓမ္မဝိဇ္ဇာဓမ္မဝိဇ္ဇာနှစ်ပါးဣဒ္ဓတဗိဒ္ဓခန္ဓာနဲ့လုံးနဲ့ပြည့်စုံပြီဆိုလို့ရှိရင်ဣဇ္ဇဒဗိဒ္ဓခန္ဓာနာမှာကာယဝေဒနာစိတ်ဓာတ်ဓမ္မလို့ခေါ်ဆိုအပ်တဲ့သိစရိတဲ့ယုတ်တရားတွေဟိုတိုင်းမှာဆိုသိပြီးအကြောင်းတရားတွေတော့ဒီသိစရိတဲ့ယုတ်တရားတွေအနိစ္စချက်ဒုက္ခချက်အနတ္တချက်တွေလည်းဟိုတိုင်းမှာဆိုသိပြီးဆိုတဲ့ဒီအချက်ပါမလားဘူးလားပါနေတယ်ဒါလေးနဲ့သွားပြီနော်ပါပြီးတဲ့အခါကျတော့မှစိတ်တစ်စင်းတက်ပြီးမလုပ်တယ်ဓမ္မတရားဓမ္မနုပါတိဝါဓမ္မတုဝိဟရတိဝိယဓမ္မနုပါတိဝါဓမ္မတုဝိဟရတိဓမ္မတရားဝိယဓမ္မနုပါတိဝါဓမ္မတုဝိဟရတိဝိဇ္ဇာတနာဥပါဒသင်္ခါရကံစတဲ့အကြောင်းတရားတွေထင်ရှားဖြစ်ရင်သောယုတ်ဒီနန္ဒီခန္ဓာကသောယုတ်ဆိုတာကတတိတို့ဓမ္မဝိဇ္ဇာတို့ရှင်သုသံဆင်ခြင်ထားတဲ့ယုတ်ဒီနန္ဒီပြောတာနော်အဲဒီအကျိုးယုတ်ဒီနန္ဒီထင်ရှားဖြစ်ကုန်ဝိဇ္ဇာတနာဥပါဒသင်္ခါရကံစားတဲ့အကြောင်းတရားတွေဆုံးခြင်းတွင်အကျိုးယုတ်နန္ဒီဆုံးခြင်းဘောဟုတ်တယ်မှာဆိုပြီးအောင်ရှုဖို့ဆန်းကြလိုက်အဲဒီအပိုင်းမှာလည်းအတိဌာကရှုဖို့ဝင်မလာဘူးလားဝင်လာပြီတခါအကြောင်းကျိုးနှစ်အလုံးတို့ရဲ့အနိစ္စအချက်ဒုက္ခချက်အနတ္တချက်တွေကိုရှုဖို့ညာနဲ့ဒီထက်မှာပဲဆက်ပြီးဆန်းကြထားပါတယ်နော်ပြီးတော့မှအတိဓမ္မာတိဝါပနာတတလေးပိစုပါတိတဟောတိယဝတိဝဉာဏမတ္တယပရိသတိမတ္တယဓမ္မသဘောတတပဲရှိတယ်။ဒါကြောင့်မိမပုဂ္ဂိုလ်တတ္တလူနာဓမ္မမရှိဘူးဆိုလို့ဖြင့်အ အဲ့ဒီအဋ္ဌဉာဏ်ကြီးပေါ်လာတဲ့အောင်ဝိပဿနာဘာဝနာကမ္မဋ္ဌာန်းကိုဆက်လက်ပြီးစဉ်းစားရမယ်။စဉ်းစားလိုက်တဲ့အချိန်ခါမှာဝိပဿနာဉာဏ်နဲ့ရင်းတဲ့လမ်းမှာဝိပဿနာဉာဏ်နဲ့ဆင်တွဲနေတဲ့တတိယလည်းအဆင့်ဖြစ်ပြီးစဉ်းစားလိုက်မယ်။ဉာဏ်ခါမှာလေ။ဉာဏ်ကဉာဏ်ကနေစပြီးအထက်ကဝိပဿနာဉာဏ်ဖြစ်တဲ့အတိုင်းနော်။ဝိပဿနာဉာဏ်နဲ့ရင်းကြလို့သုံးသပ်ပြီးဆိုလို့ရှိရင်အရတုမြတ်တဲ့ကိုအစီဆိုင်သွားရင်မဖြစ်မလဲ။အာနေတိတောသာဝိဟရတိနတ်္သသေတိလောကေဥပါတိယတိ။သုံးသပ်တဲ့ကောင်အပြင်မှာယောဝရဏတိညာတိင်္ဂရဝိညာဉ်လို့ခေါ်ဆိုအပ်တဲ့မြိတိလောကအပေါ်၌မှာဒနာမာနဒိဋ္ဌိနဲ့ပြီးပြီးတော့လည်းမနေတော့ဘူး။ငါကဟာလို့ကြောက်ရွံ့မှုလည်းမရှိတော့ဘူး။အစွဲဒီအလုံးပြုတ်သွားလိမ့်မယ်။ဝိပဿနာဉာဏ်တွေကရင်းကြလိုက်ရင်းကြတဲ့အခါမှာဝိပဿနာဉာဏ်လို့ရအောင်ဆုံးမှာမဉာဏ်တွေပုံဉာဏ်တွေပေါ်လာမယ်။သောမဉ္ဇဉ်ဘုံဉ္ဇဉ်တို့ကအရှင်းရှင်းဆိုင်ရာကြည့်ရတာတွေကိုပယ်တတ်ရတဲ့အခါမှာဒီအစွဲတွေအလုံးပြုတ်သွားလိမ့်မယ်ဆိုပြီးအရတ္တဘုဟုကိုအထက်တက်ပြီးဖွက်လိုက်နော်ပြီးတော့မှဧဝံဘိကောဘိကဝေဘိကုဓမ္မေသုဓမ္မ అను ပါတုဝိဟရတိတတ္တတုပုသိဉ္ဇေတုဘုဇ္ဇခဏပါခေါ်တဲ့ဓမ္မသဘောတရားတွေနဲ့ဓမ္မလို့အပ္ပမထတ္တရှုပွားသုံးတဲ့ဒီတိုင်းရှုပါဆိုပြီးညီကုန်းချုပ်လိုက်နော်အဲဒီလိုဆုပ်ပြီးတဲ့အခါမှာနောက်ဆုံးမြတ်စွာဘုရားသစ္စာဘဂဝိုင်းဆိုပြီးတော့ဟောလိုက်တယ်နော်သစ္စာဘဘပိုင်းကိုမြတ်စွာဘုရားဖယ်လေးဆက်ဟောလဲပုဏ္ဏသဗ္ဗံဘိက္ခုဘိက္ခုဓမ္မေတုဓမ္မ ानु ပါတိဝိဟရတိဓမ္မေတုဓမ္မ ानु ပါတိဝိဟရတိသုတ္တောအရိယသစ္စေတုသစ္စာ၄ပါးတို့သစ္စာ၄ပါးတို့ခေါ်ဆိုအပ်တဲ့ဓမ္မတဘောတွေနဲ့ဓမ္မတဘောဟုဖန်ဆန်းထပ်တပ်ဖြုတ်ပြီးနေတယ်ကတိသဗ္ဗံဘိက္ခုဘိက္ခုဓမ္မေတုဓမ္မ ानु ပါတိဝိဟရတိသုတ္တောအရိယသစ္စေတုဘယ်လိုနည်းလဲသစ္စာ၄ပါးတို့ခေါ်ဆိုအပ်တဲ့ဓမ္မတဘောတွေနဲ့ဓမ္မတဘောဟုဗမာအတ္တဝိပဿနာဘာဝနာကမ္မဋ္ဌာန်းရှင်းပြပြီဘယ်လိုနေသလဲ။ဣဒဘိက္ခုယေဘိက္ခုဣဒံဒုက္ခတိယထာဘုဒ္ဓံပသနာတိ။အယံဒုက္ခသမုဒ္ဒယောတိယထာဘုဒ္ဓံပသနာတိ။အယံဒုက္ခនិရောဓောတိယထာဘုဒ္ဓံပသနာတိ။အယံဒုက္ခនិရောဓသမေတိပရိပတ္တတိယထာဘုဒ္ဓံပသနာတိ။ဘိက္ခုယေစေတယံတို့ဣဒံဣဒံနာရော၌ဘိက္ခုယဟံတိ။ဣဒံဒုက္ခတိဣဒဒုက္ခတိသတ္တယတိဟုယထာဘုဒ္ဓံမဖောက်မပြဟောတိုင်းမှန်စွာပသနာတိသောက်ခွပြပြတိ။အယံဒုက္ခသမုဒ္ဒယောတိဣဒဒုက္ခဖြစ်သောသမုဒ္ဒယသစ္စာတရားတိဟုယထာဘုဒ္ဓံမဖောက်မပြဟောတိုင်းမှန်စွာပသနာတိပုဂ္ဂိုလ်ပြပြတိ။အယံဒုက္ခនិရောဓောတိဣဒဒုက္ခချုပ်ယံនិရောဓသစ္စာတရားတိဟုယထာဘုဒ္ဓံမဖောက်မပြဟောတိုင်းမှန်စွာပသနာတိပုဂ္ဂိုလ်ပြပြတိ။အယံဒုက္ခនិရောဓသမိနိပတိပဒတိဣဒဒုက္ခချုပ်ယံနိဗ္ဗာန်သို့ရောက်ကြောင်းဖြင့်ခြင်းဘက်ကသစ္စာတရားတိဟုယယထာဘုဒ္ဓံမဖောက်မပြဟောတိုင်းမှန်စွာပသနာတိပုဂ္ဂိုလ်ပြပြတိ။သစ္စာလေးပါးကိုဟောတိုင်းမှာဆိုကိုယ်ပျောက်ပျောက်ပြီးအောင်ရှုပွားသုံးသပ်ဖို့မြတ်စွာဘုရားညွှန်ကြားတယ်။အဲဒီလိုညွှန်ကြားတဲ့အပိုင်းမှာဒုက္ခသစ္စာနဲ့သမုဒယသစ္စာဒီနှစ်ပါးကိုဝဋ်တသစ္စာလို့ခေါ်ပါတယ်နော်။မင်္ဂလာဝဋ်ထဲမှာလဲပတ်နေတဲ့သစ္စာနှစ်ပါး။နိရောဓသစ္စာနဲ့မဂ္ဂသစ္စာဒီသစ္စာနှစ်ပါးကိုတော့ဝိဝဋ်တသစ္စာလို့ခေါ်ဆိုပါတယ်နော်။ဧတုပသောဧတုဝတ္တေကမ္မထာတေတုသေခုဏဝတ္တေကမ္မထာနာပိနိဝေသောဟောတိဝိဝတ္တေနတ္တိအပိနိဝေသောဝိပဿနာဘာဝနာကမ္မထာစီးပြနေတဲ့ယောဂဝဆရာညာတော်အဖို့ဝဋ္ဌသစ္စာအမိယနေတဲ့ဒုက္ခသစ္စာနဲ့သမုဒယသစ္စာထိုနှစ်ပါးကဝိပဿနာဘာဝနာကမ္မထာစီးပြရမယ်ဝိဝဋ္ဌသစ္စာလို့ခေါ်ဆိုအပ်တဲ့ဏိရောဓသစ္စာအတ္တင်္ဂရတအမိယနေပါမဂ္ဂသစ္စာအရိယမတရားနေနဲ့ရှင်းပြနေတဲ့မဂ္ဂင်တရားကိုယ်တွေနော်အဲဒီသစ္စာနဘာနဂုဏသစ္စာနဘာဝိဝဒသစ္စာနဘာနဲ့ကဝိပဿနာဘာဝနာကမ္မထာစီးပြပွားများအထောက်အပံ့မလုပ်ရဘူး။ဒါဖြင့်ဒုက္ခသစ္စာကိုဟောတိုင်းမှာသာကိုယ်ပျက်ပျက်သိရမယ်လို့မြတ်စွာဘုရားဟောထားတော့အဲ့ဒီဒုက္ခသစ္စာတရားကဘာရင်းဟာဒုက္ခသစ္စာတရားလဲ။ခဏခဏပြောနေပါလေ။သံသိဒ္ဓိနာပင်စုပါဒနဲ့ခန္ဓာဒုက္ခ။အကျဉ်းချုပ်အပြည့်ဥပါဒနဲ့ခန္ဓာငါးပါးဒီပါဠိသာလဲဒုက္ခသစ္စာ။ဒီဥပါဒနဲ့ခန္ဓာ၅ပါးကဘာတွေလဲ?ရူပဥပါဒနဲ့ခန္ဓာ၊ဝေဒနာဥပါဒနဲ့ခန္ဓာ၊သင်္ခါရဥပါဒနဲ့ခန္ဓာ၊သင်္ခါရဥပါဒနဲ့ခန္ဓာ၊ဝိညာဉ်ဥပါဒနဲ့ခန္ဓာ။ဘာကိုရူပဥပါဒနဲ့ခန္ဓာခေါ်တယ်?ခဏခဏပြောတယ်နော်။အတေအနာကပိဿုပံအိဇဒဗေဒ။ဩနရိကဒုက္ခမဟိနပဏိဒဒုရတဏိကလို့ခေါ်ဆိုအပ်တဲ့တစ္ဆတ်ဒုညောသောအကျင့်ပြီးနေတဲ့ယောတိယအစုဘုံကိုရူပဥပါဒနဲ့ခန္ဓာ။နော်။အာတောတရားတို့ရဲ့အာယုန်ကြီးရဲ့နည်းကြီးအတွက်ကနာတိတို့ဖြင့်ငါးငါးဟာလို့ပြောယူရနေအတင်သုံးတာကိုအတင်ပြင်းပြနေတဲ့ယုတ်တရားအစုပ်ကိုနော်တစ္ဆေတမျိုးသားချင်းပြီးနေတဲ့ယုတ်တရားအစုပ်ကိုဘုခုပါရတဲ့ခန္ဓာအလားတူပဲတစ္ဆေတမျိုးသားချင်းပြီးနေတဲ့ဝေဒနာစုပ်ကိုပုံသင်္ညာစုပ်ကိုပုံသင်္ခါရစုပ်ကိုဝိညာဉ်အစုပ်ကိုဝိညာဉ်ကိုဝေဒနုပါရတဲ့ခန္ဓာတိညုပါရတဲ့ခန္ဓာသင်္ခါရုပါရတဲ့ခန္ဓာဝိညာဉ်ုပါရတဲ့ခန္ဓာလို့ခေါ်တယ်အဲဒီဥပါဒနဲ့ခန္ဓာ၅ပါးကိုဘုရားရှင်ကဘယ်လိုဆင်ကြလဲ ရထဗုဒ္ဓံပသနာတိမဖောက်မပြန်ဟုတ်တယ်မှဆိုပုဂ္ဂိုလ်ကြောင့်ပြန်သိရမယ်အတိတ်ခန္ဓာ၅ပါးမပေါင်းလားဟုတ်တယ်အနာဂတ်ခန္ဓာ၅ပါးမပေါင်းလားဟုတ်တယ်ဒါဖြင့်အတိတ်အနာဂတ်ခန္ဓာ၅ပါးကိုမဖောက်မပြန်ဟုတ်တယ်မှဆိုပုဂ္ဂိုလ်ကြောင့်ပြန်သိရမယ်လို့ဘုရားရှင်ကယတိပဋ္ဌာန်ပြည့်စုံတဲ့မှာဖြည့်ပြီးတော့ညွှန်ကြားနေပါတယ်ဒီလိုဆိုရင်တတိပဒဘာဝနာတိအတိတ်ကမရှိပါဘူးဆိုတဲ့စကားတွေကပါလားမှန်လား?ဟုတ်ပြီ။နော်။နောက်တစ်ခုအရာဒုက္ခသမုဒိယတိယထဗုဒ္ဓံပါသနာတိဤသာဒုက္ခဖြစ်သောသမုဒိယတိသတရားတိဟုလည်းယထဗုဒ္ဓမဖောက်မပြန်ဟုတ်တိုင်းမသာပါသနာတိပုဂ္ဂိုလ်ပြပြတိ၏။ဒုက္ခဖြစ်သောသမုဒိယတိသတရားလို့မဖောက်မပြန်ဟုတ်တိုင်းမသာတိ။သူများအပြောနဲ့လွမ်းရမှန်လားကိုယ်တိုင်းမဖောက်မပြန်ဟုတ်တိုင်းမသာတိရမှန်လား?ကိုယ်တိုင်းတိရ။ဒုက္ခဖြစ်ကြံသမုဒိယတိစ္ဆာတရားကိုလည်းကိုယ်တိုင်သိရမယ်ဆိုတော့ဒီဘဝမှာပရိသန်တွေဇလရေတိတိကခန္ဓာ၅ပါးသတ်ဖြစ်တဲ့လူသားတွေအတွက်ပြောပြလူတရားဘက်ကကာယတတကကလဘောဝတတကကလဟရိယတတကကလသုညုကလအမျိုးအစား၃မျိုးယုတ်မျိုးအစား30ဉာဏ်တရားဘက်ကတိရိပုဂ္ဂိုလ်ဖြစ်မဲ့ပရိသန်တွေနေတဲ့အခါနော်တိရိပုဂ္ဂိုလ်လည်းဖြစ်မဲ့ပီတိလည်းပါမယ်ဆိုရင်ဉာဏ်တရား34လုံးတော့ရှိနော်အဲ့ဒီဉာဏ်တရား34လုံးကနံခန္ဓာ၄ပါးပေါင်းလိုက်တော့ခန္ဓာ၅ပါးဒီဘဝမှာအကောင်းဆုံးခန္ဓာ၅ပါးစသဖြင့်အဲ့ဒီခန္ဓာ၅ပါးဒီသစ္စာဒေသနာတော်နည်းအပြတ်တရားလဲဒုက္ခသစ္စာတရားဒီဘဝမှာအကောင်းဆုံးစသဖြင့်ဗာဒိသကအရင်စသဖြင့်ဒုက္ခသစ္စာတရားကအကောင်းဆုံးစသဖြင့်ဒုက္ခသစ္စာတရားဒီဘလို့ကြောင့်ဖြစ်လဲသမုဒိယသစ္စာကြောင့်ဖြစ်လဲဘလို့ဆိုရင်ဒီသမုဒိယဒီဘက်ဘဝမှာရှိမလားဟိုဘက်ဘဝမှာရှိဟိုဘက်ဘဝအတိတ်ဘဝမှာရှိတယ်အတိတ်ဘဝကသမုဒိယသစ္စာကြောင့်ဒီဘဝမှာဒုက္ခသစ္စာဖြစ်တယ်ဘာကိုသမုဒိယသစ္စာခေါ်လဲခဏခဏပြောပြနေနော်အပြည့်အစုံပြောရင်ကုသိုလ်ကအကုသိုလ်ကဖြစ်နေတဲ့သမုဒိယသစ္စာပဲနော်ပရိစ္ဆာသမုပ္ပါဒေသနာတော်နည်းညာပြောရင်အဝိဇ္ဇာဒေနာဥပါဒံသင်္ခါရကံဆိုတဲ့အကြောင်းတရားတွေဒီသမုဒိယသစ္စာတရားသောအဝိဇ္ဇာဒေနာဥပါဒံသင်္ခါရကံဒီကဒီဘဝရဲ့ဒုက္ခသစ္စာရဲ့အကြောင်းရင်းဖြစ်တဲ့အဝိဇ္ဇာဒေနာဥပါဒံသင်္ခါရကံတွေဒီဘယ်တော့မှဖြစ်ခဲ့လဲအတိတ်ကဖြစ်ခဲ့လွန်ခဲ့တဲ့အတိတ်ဘဝတော်လည်းဖြစ်ခြင်းဖြစ်မယ်တော့ဘောအတိတ်ဘဝတစ်ခုကိုဘဝသူတို့ကပြုစုပျိုးထောင်ခဲ့တဲ့အဝိဇ္ဇာဒေနာဥပါဒံသင်္ခါရကံတော်လည်းဖြစ်ခြင်းဖြစ်တယ်နော်ဒီတော့အတိတ်ကအဝိဇ္ဇာဒေနာဥပါဒံသင်္ခါရကံလို့ခေါ်ဆိုရတဲ့သမုဒိယဒေသကြောင့်ဒီဘဝမှာဒုက္ခဒေသနာသိထံကိုဘုရားရှင်ကဘယ်လိုသိရမလဲလဲပြောတယ်သူများပြောတယ်လွန်ရမယ်ပြောတယ်လားကိုယ်တိုင်သိရမယ်ပြောတယ်လားယထာဘူတံပဿနာတိမဖောက်မပြန်ဟုတ်တိုင်းမှန်သောကိုယ်ကိုယ်ကြက်သိတယ်လို့သုံးထားတယ်ဒီလိုဆိုရင်အတိတ်ကိုလမ်းမရှုခဲ့ရင်အတိတ်ကဝိဇ္ဇာဒေနာဥပါဒံသင်္ခါရကံကြောင့်ဒီဘဝမှာသမုဒိယဒေသဖြစ်တဲ့ကိုကိုယ်တိုင်ဟုတ်တိုင်းမှန်သောဘယ်လိုသိနိုင်မလဲမသိနိုင်ဘူးဒါကြဒီအပိုင်းကိုရောက်ရင်ပဲလက်ဆော်ပြသည်တတိပဒံဖြစ်နေတဲ့မှာအတိတ်နာကအရှုပ်ွက်တွေထည့်ဟောထားတဲ့စကားကိုလက်မခံနိုင်ဘူးလားလက်ခံရမှန်ကအတိတ်ဆိုတဲ့စကားလုံးအနာဂတ်ဆိုတဲ့စကားလုံးမပါဘူးလို့ဘူးခံပြီးနေနေတော့သူပုဂ္ဂိုလ်ဒီစာပေသဘောကိုနားမလည်လို့နေနေတယ်လို့ပဲပြောဖို့ရှိတယ်ဟုတ်တယ်မလားသူရမသိဘူးပါတပါးဒီလိုဘက်ကပြန်ပြီးတော့ဘာလှမ်းပြီးတော့သူ့ကိုပြောနေဖို့လူသေးလဲမလို့တော့ဘူးသူမသိနိုင်မယ်လို့ပြောနေတဲ့စကားပဲအကြောင်းကြောင့်အကျိုးဖြစ်တာကိုသိအောင်ရှုဖို့ဘုရားကညွှန်ပြနေတာဒီအကြောင်းတွေမှာလက်ရှိဘဝရဲ့ရုပ်တွေနာမ်တွေရဲ့အကြောင်းတွေကိုကြည့်လိုက်ရင်အတိတ်ကဝိဇ္ဇာဒေနဥပါဒံသင်္ခါရကံကြောင့်ဖြစ်တဲ့ရုပ်တွေနာမ်တွေတော့မရှိဘူးလားရှိတယ်ပိဿုမအကြောင်းကြောင့်ဖြစ်တဲ့ရုပ်တွေနာမ်တွေတော့မရှိဘူးတော့မဆိုလိုပါဘူးရှိပါတယ်နော်ဆိုတော့အတိတ်ကအကြောင်းကြောင့်ဖြစ်တဲ့ရုပ်တွေနာမ်တွေကလည်းရှိနေတော့အတိတ်ကိုနှမ်းမယ်ဆိုရင်အတိတ်ကအကြောင်းကြောင့်ရုပ်တွေနာမ်တွေဖြစ်တာဘယ်ပုံဘယ်ပုံကဏ္ဍအားဖြင့်ကိုယ်တိုင်မျက်မှောက်ဟုတ်တိုင်းမှာဆိုထွန်းပေါက်ပြီးသိနိုင်မလဲမသိနိုင်ဘူးသူများအပြောနဲ့ပဲလွမ်းရမယ်နော်သူများအပြောနဲ့လွမ်းရုံနဲ့ဒီသစ္စာလေးပါးသိရပြီသစ္စာပြီးနိုင်မလားမသိနိုင်ဘူးဒါကြောင့်ဦးဇင်းတို့လောကမှာဆိုပုဂ္ဂိုလ်တွေဒီမိမိတို့ကျက်စားနေကြဖြစ်တဲ့ကျက်စားရဇက်လို့ခေါ်ဆိုအပ်တဲ့တတိပဒံ၄ပါးပြည့်စုံတရားနဲ့ကျွမ်းကျင်နေမှာမှုမရှိခဲ့ရင်မညာပူညာရသည်တရားငါပြည့်စုံတဲ့သန္တာတော်မှာမကြည့်ပါနိုင်ဘူးလို့ဘုရားကဒီလိုခေါ်ထားတယ်ဒါမဟာဂောဒလကတုံ့နဲ့အပြန်ဆက်ကြကြည့်လိုက်နော်ဒီတော့အဲ့တစ္ဆာ၄ပါးကိုငါဆိုပြအကျယ်ဝေဖန်ပြီးတော့ခေါ်ထားပါတယ်ဒီမှာတတိပဒံတုံ့တယ်နော်အကျဉ်လိုရင်းကတော့ဒုက္ခသစ္စာတရားနဲ့သမုဒိယသစ္စာတရားတို့ဝိပဿနာရဲ့အကျုပ်ကအာယုံဖြစ်တယ်။ဆိုအကျုပ်ကအာယုံဖြစ်တဲ့ဒုက္ခသစ္စာတရား၊သမုဒိယသစ္စာတရား၅ပါးကိုရှုရတယ်။ဒါအတိတ်ကသမုဒိယသစ္စာကြောင့်ပြိဿုဘာမှဒုက္ခသစ္စာဖြစ်တယ်။ပြိဿုဘာမှပြိဿုတွေ့ထောင်နေတဲ့သမုဒိယသစ္စာတွေကနောက်အနာဂတ်မှာဒုက္ခသစ္စာဖြစ်တယ်။ဘာလို့လဲဆိုတော့အတိတ်ဟောဘဝတွေကပြိဿုတွေ့ထောင်ခဲ့တဲ့ဒုက္ခသစ္စာတရားတွေဆိုအတိတ်မှာလည်းဒုက္ခသစ္စာတွေဖြစ်တယ်။ နာဂတ်ဆိုတာမဆုံးသေးလို့နောက်ထပ်ရှိနေဦးမယ်ဆိုရင်လည်းအနာဂတ်မှာနောက်ထပ်ပြုစုပြောထောင်မဲ့ဒုက္ခသစ္စာတရားတွေကြောင့်နောက်ထပ်အနာဂတ်ပြုစုပြောထောင်နေတဲ့ဒုက္ခသစ္စာတရားတွေကြောင့်နောက်ထပ်အနာဂတ်ဆိုလိုမှာလည်းဒုက္ခသစ္စာတရားတွေဖြတ်ပြီးရှိအောင်ဒါကြောင့်အတိတ်မှာလည်းဒုက္ခသစ္စာတရားဒုက္ခသစ္စာတရားပြိဿုပ္ပန်ကြည့်လေဒုက္ခသစ္စာတရားဒုက္ခသစ္စာတရားအနာဂတ်ကြည့်လေဒုက္ခသစ္စာတရားဒုက္ခသစ္စာတရားပဲရှိတယ်ယောက်ျားမိန်းမပုဂ္ဂိုလ်တတ်တော်လူနာမြမဆရာမရှိဘူးဆိုတာပထမဒီအချင်းရောက်အောင်ကျူးစားရအောင်နော်အဲ့လိုကျူးစားပြီးတဲ့အချိန်ခါကျတော့မှဒီဒုက္ခသစ္စာတရားဒုက္ခသစ္စာတရားနှစ်ပါးတို့ရဲ့အနိစ္စအချက်ဒုက္ခအချက်အနတ္တအချက်တွေကိုဟုတ်တိုင်းမှဆိုညာနဲ့မြင်အောင်ကြည့်ပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးဌာန်တင်ပြီးဝိပဿနာဘာဝနာကမ္မဋ္ဌာန်းဆင်းရဲခဲ့တော့သောဝိပဿနာညာတို့ရဲ့အဆုံးအမညာဖုံညာဆိုတာပေါ်လာမယ်ပေါ်လာခဲ့တာသူမညာဖုံညာတော့ကအဋ္ဌင်္ဂရတအငိမ့်တနိဗ္ဗာန်ကိုနှံအာယုယုံမဲ့သောအဋ္ဌင်္ဂရတအငိမ့်တနိဗ္ဗာန်ကအိသံတနိရောဓအတ္တဖြစ်ပါတယ်သောမဲ့ညာနေနဲ့ရှင်တွဲနေတဲ့မဲ့ခင်တရားကိုယ်တွေကဖက်ကတ္တဖြစ်တယ်အဲ့ဒီသင်္ခါမတ္တလေးပါဟုတ်တိုင်းမှသာကိုယ်ကပြကသိလာလိမ့်မယ်နော်ဒါကြောင့်မိမိတို့ဘောမြတ်အထုပ်နေတဲ့တတိပဋ္ဌာန်ကျင့်စဉ်တွေကိုယောဂဝဆရာပုဂ္ဂိုလ်တို့ဒီဟုတ်တိုင်းမှသာကိုယ်ကပြပြသိပါမှကျေစာရစကြက်၌မိမာကျွမ်းကျင်ပြီးပါတယ်ကျေစာရစကြက်၌မိမာကျွမ်းကျင်မှုမရှိခဲ့ဘူးဆိုလို့ရှိရင်ဤသာသနာတော်မှာမဲ့ညာဖုန်ညာနိဗ္ဗာန်ရသည်တဲ့အောင်တိုးတက်စီကကြီးပွားနိုင်မှာမကြီးပွားနိုင်ဘူးမဟာဘောဂလကတုတ်ပြန်ဆက်စားကြည့်အောင်နော်ဗေဒဝေဘိက္ခုနာဂောသရာကုသလောဟောတိဣဒဗိက္ခဝေဘိက္ခုသတ္တရောတတိပဋ္ဌာနေယထာဘုဒ္ဓနာပသနာတိအေယံသောဗိက္ခဝေဘိက္ခုနာဂောသရာကုသလောဟောတိကျေစာရစကြက်၌လိမ္မာကျွမ်းကျင်မှုမရှိဘူးဆိုတာဘာပြောတာလဲဤသမဏတော်မှာယဟန်ဒီတတိပဋ္ဌာန်တရား၄ပါးတို့ကိုဟုတ်တိုင်းမှသာကောကပြပြမသိဘူးဘယ်လိုဟုတ်တိုင်းမှသာကောကပြပြမသိတာလဲဤကလောကီတတိပဌာန်ဖြစ်တယ်ဤကလောကုတ္တရာတတိပဌာန်ဖြစ်တယ်လို့တတိပဌာန်တရား၄ပါးတို့၌ဟုတ်တိုင်းမှဆိုကိုယ်ကပြပြမသိဘူးလောကီတတိပဌာန်ဆိုတာကတော့ကာယဝေဒနာစိတ်ဓာတ်ဓမ္မတွေကိုအာယုံယူပြီးတော့ရှုပ်ပါသုံးသပ်နေတာကိုလောကီတတိပဌာန်ခေါ်တယ်နော်လောကုတ္တရာတတိပဌာန်ဆိုတာကတော့အဋ္ဌင်္ဂတ္တအငိမ့်ကနိဗ္ဗာန်ကိုအာယုံယူပြီးတော့နေတဲ့တတိကိုနဂုတ္တရာတတိပဌာန်လို့ခေါ်ပါတယ်နော်တတိဆိုတော့လည်းတတိတစ်လုံးနဲ့တော့မဟုတ်ဘူးတတိနဲ့ရှင်တွဲနေတဲ့မဂ်ရှင်တရားကိုယ်ရဲ့အားလုံးပါလိုက်နော်ဒါကြောင့်အဲ့ဒီဒီကလောကီတတိပဌာန်ဖြစ်တယ်ဒါကနဂုတ္တရာတတိပဌာန်ဖြစ်တယ်လို့ဟုတ်တိုင်းမှဆိုတော့ကောကောပြပြမသိတဲ့လောကီတတိပဌာန်ကိုပွားများပြီးတော့နဂုတ္တရာတတိပဌာန်ကိုဖြစ်ပေါ်အောင်ကြိုးစားအားထုတ်ဖို့ဖြစ်နေပါ့မလားမဖြစ်နိုင်ဘူးပြီးတော့လောကီတတိပဌာန်မှာလည်းလိမ္မာကျွမ်းကျင်ဖို့ရှိဖို့မလိုဘူးလားလူနေတယ်ကာယစရကဘာပြောတယ်ဝေဒနာစရကဘာပြောတယ်စိတ်စရကဘာပြောတယ်ဓမ္မစရကဘာတွေပြောတယ်ဒီကာယဝေဒနာစိတ်ဓမ္မတွေကိုသိအောင်ပဲပုံပဲပဲဗလိနာအဖြစ်ရှုဖို့သုံးသပ်ရမယ်တသိမိတိချင်းဘယ်လိုရှုရမလဲဆိုတော့လောကီတတိပဌာန်ဖြစ်တဲ့ကိုစိတ်တွေကကျွမ်းကျင်လိမ္မာစွာမသိခဲ့ဘူးဆိုရင်လောကီတတိပဌာန်ကိုဟုတ်တိုင်းမှဆိုပေါ်များအထောက်တတ်ဖို့ဖြစ်နိုင်မလားမဖြစ်နိုင်ဘူးလောကီတတိပဌာန်ကိုဟုတ်တိုင်းမှဆိုပေါ်များအထောက်ဖို့မရှိခဲ့ရင်လောကီတတိပဌာန်နဲ့ဉာဏ်ဆင်းထုတ်ပြီးတော့မှလောကုတ္တရာတတိပဌာန်ကိုရောက်အောင်ကြိုးစားအထောက်ဖို့ဆံလည်းဖြစ်နိုင်မလားမဖြစ်နိုင်ဘူးလောကီတတိပဌာန်လောကုတ္တရာတတိပဌာန်ဆိုတဲ့ကျေစွရကြက်နဲ့လိမ္မာကျွမ်းကျင်မှုမရှိတဲ့ပုဂ္ဂိုလ်ဒီဤသာသနာတော်နဲ့မဲ့ညာဘုံညာနိဗ္ဗာန်ရည်တည်တဲ့အောင်တို့တဲ့စီကကြည့်ဖို့ပရိနိဗ္ဗာန်မဖြစ်နိုင်ဘူးလို့ဆရာဟောတယ်နော်ဒါကနံပါတ်6အင်္ဂါယခုနကနံပါတ်7ချက်ရှိတဲ့အဲ့ကနံပါတ်6ပြီးသွားပြီနော်ဘာကောပါရကတုတ်တံပြန်ဆက်ဆက်ကြည့်ရအောင်နော်နောက်တစ်ခုနံပါတ်10အင်္ဂါယမြတ်စွာဘုရားဆက်ဟောတယ်နော်သတိသာဘိက္ခုဘိက္ခုအနဝတိတာတော်ဟိဟောတိဣဒ္ဓဘိက္ခုဘိက္ခုတဏ္ဍာကဟပတိကအဘိဟတုံပါဝရိတိသုရဗိနာပါတတိနာတနာသီလနာအပိစ္ဆာပိပိစ္ဆာပရိက္ခာရေတိတတရဘိက္ခုမတ္တနာသာနာတိပရိက္ခာနာယယောကောဘိက္ခုဘိက္ခုအနဝတိတာတော်ဟိဟောတိဘိက္ခုစေတယံတောဘိက္ခုဘိက္ခုယဟန်တိတထေသာဘေတုလင်အနဝတိတာတော်ဟိနောလောကအကုန်ရှိယူတတိဟောတိဖြစ်လေသည်နိနောလောကအကုန်ရှိပြီးတော့ယူတယ်နံပါတ်10နော်ဘယ်လိုရှိယူတာလဲဘိက္ခဝေစေတယံတောဣဒဣဒနာတော်၌ဘိက္ခုယဟန်တော်တစ်ပါးကိုအဟဗတ္တံသံဃာပတိသတ္တရာတရားရှိတဲ့တရားဓမ္မတို့ကဣရာပိဏပါဒသေနာသနာသီလနာပိစ္ဆာပိဋ္ဌာပရိက္ခာရဟိသင်္ဂဟံကြောင့်ဒုနာယီအကြောင်းထောက်ပါဖြစ်သောစိတ်ဖြင့်ပရိက္ခာတို့ဖြင့်အဘိဟထုံရှေ့ရှုခံယုံအံသောသဘဝရင်တိဖိကြကြအလလေကုန်၏အဘိဟထုံရှေ့ရှုဆောင်ယူလျက်ဘဝရင်တိဖိကြကြအကုန်၏ တတထောသို့စစ်စုဆောင်ရည်ဖိကြလာရသည့်ဘိက္ခုယံဒီမတံအတိုင်းသာပဋိဒါနာယခံယူခြင်း၌မတံအတိုင်းသာပမာဏကိုနာသနာတိမတိတာဘိက္ခဝေစိတ္တယံတို့အင်္ဂောဤသို့နှင့်ဘိက္ခုယံဒီအနဝတေတာတော်ရှိသောတော်ကိုအကုန်ရှိရယူလည်းရှိသည်ဟောဒီဖြစ်သည်ဤသနာသာသနာတော်မှာနော်ဘုရားတို့ဒကာဒကမတွေကနေစေစုဆောင်ယူပြီးတော့ပစ္စည်းလေးပါးအလုခံဖို့ရန်အတွက်ယဟန်တော်တစ်ပါးကိုလာပြီးတော့လျှောက်ထားကြတယ်ဗရာတရားရှိတဲ့ဒကာဒကမတွေကနော်အဲ့ဒါဒီနေရာမှာစေစုဆောင်ယူတဲ့ဆိုတာကတော့နှမျိုးပွင့်ပြထားတယ်ဝါစာဝိဟာရနဲ့ပစ္စယဝိဟာရဝါစာဝိဟာရဆိုတာကပါဇက်ကနေပြီးတော့စေစုဆောင်ယူပြီးတော့လျှောက်ထားတာပစ္စယဝိဟာရဆိုတာကတော့ပစ္စည်းကိုတကယ်ယူလာပြီးတော့စေစုဆောင်ယူပြီးတော့လျှောက်ထားတာနှစ်နည်းပဲဝါစာဝိဟာရနှုတ်ဖြင့်စေစုဆောင်ယူတာပြီးလျှောက်ထားတာကဘယ်လိုလဲဆိုတော့ဝါစာဝိဟာရောနာမမနုဿဘိက္ခုတတဏိတံကံတဝဝရိယတဖန္တိယေနထောတိပဝါရိန္တိဝါစာဝိဟာရောနာမဝါစာဝိဟာရမိတိကမနုဿသာဒဂါဒဂမဒုက္ခဘိက္ခုတယဟိတဏိကံသံတော်ကံတဝတော်၏ဟန္တိအရှင်ဖျားယေနအကျင့်အရာဝတ္ထုဖြင့်အတော်အလိုရှိသည့်တန်တော်အလိုရှိတဲ့အရာဝတ္ထုကိုဝရိယထမင်ကြတော်မူပါဗျာအရှင်ဖျားအလိုရှိတဲ့အရာဝတ္ထုဖြင့်တပည့်တော်တို့မင်ကြတော်မူပါတောင်းခံတော်မူပါလို့ဒီလိုဆက်ရောက်ထားအဲ့ဒီလျှောက်ထားချက်ကလေးတွေမှာနည်းနည်းဘုသူတာလေးတစ်ခုတော့ထပ်ပြောမယ်ဘုသူကတော့အရှင်ဘုရားတပည့်တော်ကိုပစ္စည်းလေးပါးတည်းအခါဖြင့်အတိအမှတ်ပြုတော်မူပါဆိုပြီးဒီလိုလျှောက်ထားချက်ကြနော်သာသနာ့ရဲ့အစည်းအဝေးကတော့ပစ္စည်းလေးပါးတည်းအခါဖြင့်အတိအမှတ်ပြုပါလို့လျှောက်ထားရင်ပစ္စည်းလေးပါးတည်းအခါဖြင့်အတိအမှတ်ပြုအောင်မရှိသူကအတိအမှတ်ပြုပါလို့ပြောတာကိုမတောင်းကောင်းဘူးနော်ဒီလိုရှိမှပစ္စည်းလေးပါးတည်းအခါဖြင့်အတိအမှတ်ပြုတော်မူပါအလိုရှိရာပစ္စည်းလေးပါးကိုအထူးခံတော်မူပါတောင်းတော်မူပါလို့ကြောက်မှတောင်းတော်အတိမပြုပါလို့လျှောက်ထားရင်အတိမပြုပြုကောင်းမတောင်းကောင်းဘူးတောင်းတော်မူပါလို့လျှောက်ထားမှတောင်းကောင်းတယ်ဒါကရှင်မျိုးမတော်တဲ့ပုဂ္ဂိုလ်များအဲ့ဒီလိုဖိကြားဖို့မရှိခဲ့ရင်တော့သာသနာတော်ဘက်ကမတောင်းကောင်းပါဘူးနော်အဲ့ဒီလိုလျှောက်ထားတဲ့ဥစ္စာကိုတော့ဝါစာဝိဟာရလို့ခေါ်ပါတယ်နော်ဒါပြီးပန်ကြားတဲ့လျှောက်ထားတယ်နန္ဒကုတ်တိရဗျာရောနာမဝဋ္ဌာတိနိဝတိလဗန္ဓိတတိနိဝဘေတဝဘေခုတ္တတဏိကံကတဝဇနတပန္တိယဝတကေနအထောတိဝတန္တိတိရဗျာရပစ္စည်းကိုရှေ့ရှုဆောင်ယူပြီးတော့ဖိတ်ကြားတဲ့ဆိုတာပါလေတိရဗျာရောနာမတိရဗျာရမြေတိကဝဋ္ဌာတိနိဝတဏအဝအစတိတော်ကိုလကောင်တိလဗန္ဓိတတိနိဝဇင်လဲစီတင်လဲအစတိတော်ကိုလကောင်ဘေတဝယူဆောင်ခဲ့ရဖိတ်ခုတ္တယဟိတဏိကံထံတော်ကံတဝသွား၍ဟန်ဒီအရှင်ဖျားယဝတကေနအကျင့်အလိုရှိတိုင်းအယဝတကေနအကျင့်မြတ်လောသောအရာဟုတို့ဖြင့်အာတော်အလိုရှိတန်းထိုအရာဟုတို့ကိုတဝတကေနထိုအလအလိုရှိသလောက်ကနထအလိုခံယူတော်မူပါအရှင်ဖျားအလိုရှိသလောက်အလိုခံယူတော်မူပါဆိုပြီးတော့တဏ္ဍာနေသောဖို့ခြေရင်တင်လေရေးပြရင်ရှိစုသဲဆောင်ပြီးတော့ယဟန်ထံလက်လျောက်ထားအဲ့ဒီလိုလျောက်ထားတဲ့အချိန်ကမှတရဏဘေကုမတဏ္ဍသနာတိဘိက္ခုတေတုပိစေတုပမာဏနာသနာတိအဲ့ဒီလိုလျှောက်ထားတဲ့အချိန်ကမှယဟန်တော်ဘက်ကအလှူခံတဲ့အခါမှာအတိုင်းတန်ပမာဏကိုမသိဘူးဘယ်လိုမသိတာလဲဒီနေရာမှာဒါယကတာဝတ္တောဝိရိဒ္ဓဘောတရားသမတာဝတ္တောဝိရိဒ္ဓဘောအတ္တနောဓမ္မောဝိရိဒ္ဓဘောတိရထဝိနိတာရထဝိနိတေဟုဒ္ဓနိယနာပမာဏယောက်တာအဖြစ်တော်ယံအာဟာရံတိတန်တောကနာတိတိအထောဆိုကြလို့ဒါဃာရဲ့အလှူခံတာကိုသိရလူဘဝဝတ္ထုရဲ့အလိုကိုလည်းသိရမယ်။မိမိရဲ့သွားအားကိုလည်းသိရမယ်ဆိုပြီးတော့ဟောရထဝိနိတအတုဒ္ဓံမှာဖွင့်ဆိုခဲ့။အဲ့ဒီအတိုင်းမိမိရဲ့ပမာဏကိုမယူဘဲနဲ့ရှင်းစုတည်ဆောင်လာတဲ့ပစ္စည်းတွေကိုအကုန်လုံးအလှူခံလိုက်တယ်။နော်။အဲ့ဒီတော့ဆိုလိုတာကဘာလဲလို့မေးရင်ဒါရဲ့အလိုဆန္ဒကိုသိရမယ်ဆိုတော့ပစ္စည်းတွေရှင်းစုတည်ဆောင်လာတဲ့ပစ္စည်းတွေကတော်တော်ခံရများများရှိထားပါတော့ပစ္စည်းတွေကခံများများရှိတယ်မလို့ဒကာကနည်းနည်းပဲလှူတင်တယ်ဆိုလို့ရှိရင်ဒကာရဲ့အလိုလိုက်ပြီးတော့နည်းနည်းပဲအထူးခံရဒကာသာသနာတော်ရဲ့အစီအစဉ်နော်ပစ္စည်းတွေကတော့သိညာတယ်ဒကာကနည်းနည်းပဲလှူခြင်းရင်ဒကာရဲ့အလိုအတိုင်းနည်းနည်းအထူးခံရဒကာကများများတော့လှူခြင်းမှရဒါပေမဲ့ပစ္စည်းကမရှိခြင်းနဲ့နည်းနေတယ်နည်းနေလို့ရှိရင်ပစ္စည်းရဲ့အလိုကိုကြည့်ပြီးတော့နည်းနည်းပဲလှူခံရဒကာကလည်းများများလှူခြင်းနဲ့ဒါတရားသိကောင်းပစ္စည်းတွေကလည်းအများကြီးဖြစ်နေတယ်အဲ့ဒီအခါမှာတော့မိမိရဲ့သွမ်းအားကိုကြည့်ပြီးတော့အထူးခံရမယ်မိမိသွမ်းအားကတဏှာနဲ့ဆုံးတဲ့ဖြတ်တတ်ရင်ဒီလိုမဲ့အထူးခံပိုးအထူးမခံနဲ့ နံစုံနဲ့မျှတလောက်ရင်နံစုံတော့ပဲအဓိကမှာကိုပြီးအဓိကခံတယ်ရှင်းပစ္စည်းမှာလည်းထိုနည်းလည်းကောင်းကိုနဲ့မျှတရုံလိုဖြစ်ပြီးအဓိကခံရမယ်အဲဒီလိုမဟုတ်ဘဲနဲ့ဒါကလည်းမြောင်မြတ်ဆိုခြင်းနဲ့ပစ္စည်းတွေကလည်းသိညာနဲ့ယူလာသူများကိုအကုန်လုံးသိမ်းကျုံးပြီးအလုခံလိုက်ရင်အဲဒီမှာဘာဖြစ်လဲမနုဿာဝေပတိတာရိနောနာဖုနာအာရိတောဘပဝရိန္တိမနုဿာတကတကမသောတိဝေပတိတာရိနောစိမချမ်းသာသင်္ကလုံမသားရကြကုန်သည်ဟုတ်တော်ပါဖြင့်ကုဏ္ဏနောတာတဘာအဘိဟရိတဘာဆုစုပဲဆောင်ရနာပဝရင်းဒီဖိတ်ကားမှုမပြုကြနေတော့ကုန်နောက်ထပ်ဒီကိုယ်တော်နောက်ထပ်လာပြီးတော့ပစ္စည်းတွေနဲ့တော့ဖို့နှုတ်ဖြင့်တော့ဖို့ပစ္စည်းတွေဖြင့်ဆက်စုပဲဆောင်ပြီးလာဖိတ်ကားမှုကတော့မှမလွတ်တော့ဘူးသောပစ္စည်းဟိကလမန်သောကမ္မဌာနရှိတဘာဝတိတုံးတကောတိသောသူယဟန်တော်ဒီပစ္စည်းဟိပစ္စည်းလေးပါတော့ဖြင့်ကုလမန်တော်ပြမန်းခဲ့သည်ရှိသောကမ္မဌာနကမ္မဌာန်ကိုကေတဘာပြဝတိတုံးဗညာဘောညာနိဗ္ဗာန်ယတိတိုင်အောင်တို့တဲ့ဈာကြီးဝအောင်ပြုလို့အန္တောခန္ဓာတဲ့ကောဒီပဏိနေမှာမစွန့်နိုင်တော့ပဲ။ဟော။ဒီလိုမှထုတ်တယ်နေပြီ။ဈာကြံကလည်းမရှိဘူး။နေကြံကလည်းမရှိဘူး။ဝိဇ္ဇာကလည်းပုံစံမကြတော့ဘူး။ဆိုရင်ပေါ့နော်။စိတ်တော့ကိုယ့်ကိုယ်အရှင်မကြည့်ကြနဲ့။ဟုတ်တယ်မလား။သူများကဒီနဲ့မလှုံရင်ဒီနဲ့ကိုယ်မှာဖြစ်တယ်။ဟင်။ဘာမှမရှိပါဘူး။ဟုတ်တယ်မလား။ဒီနေ့တပိတ်ပိုက်ပြီးရောရဲသွားလို့ဇုံးမှမလောင်းလိုက်ဘူးဆိုရင်ပေါ့ဒီလူတွေကိုရန်လို့လို့ရမှာ။ရဘူးဟုတ်တယ်မလားဒါကြောင့်ကိုယ်မှာဘာမှမမရှိတာပဲသူများကတရားတရားမရှိလို့မလှူတော့ဘူးမတန်းတော့ဘူးဆိုလို့ရှိရင်ကိုယ်မှာစောင့်ဝင်နေရင်မပြေလည်ခဲ့ရင်စောင့်ဝင်နေမှာမပြေလည်တဲ့ပုဂ္ဂိုလ်ဟာတရားကမ္မထာနေယူပြီးဘာဝနာကိုစနစ်တကျအထုတ်ဖို့ဆိုတာဖြစ်နေမှာတော့မလားမဖြစ်နိုင်တော့ဘူးဓမ္မတဝိပဿနာဘာဝနာကမ္မထာကိုမှစနစ်တကျအမထုတ်နိုင်ရင်မိမိတို့လိုလားတောင့်တနေတာဆက်ညာဘုံညာနိဗ္ဗာန်ဆိုတာရအောင်မလားညာလေသီလဂုဏ်ကျေးဇူးဓမ္မတိဂုဏ်ကျေးဇူးပညာကုန်ကျေစုဝိမု ക്തി ကုန်ကျေစုဝိမု ക്തി သန္တာတနာကုန်ကျေစုဆိုတဲ့ဒီကုန်ကျေစုတွေကိုရရှိအောင်ပါ။ညာရှိတော်ဘူး။သန္တာတော်မှာဆုံးရှုံးသွားတယ်နော်။ဒါကြောင့်ဇောနောကိုအကုန်ညှစ်ပြီးတော့မယူပါဘူးလို့ဘုရားဟော။ဟုတ်တယ်မလား။ဇောနောအကုန်ညှစ်ယူရဆိုတာနားလည်တော့နော်။ဒါကြေကနေပြီးတော့အလုခံပါလို့ဆိုရင်အကုန်လုံးအလုခံတာကိုဖော်ပြောရတယ်။ဇောနောကိုအကုန်ညှစ်ယူတာ။နံပါတ်10အင်္ဂါရပြီးတော့နံပါတ်12အင်္ဂါရမြတ်စွာဘုရားဆက်ပြီးဟောတယ်။တတင်းသာဘေကွေဘိက္ခုယေနေဘိက္ခုသီရရတ္တညုသီရပပ္ပစိတသံဃပိတရောသံဃပရိနာယကာသေနအတိရိကယပူဇာယကုစေတဟောတိ။ဘိက္ခဝေစေတယံတို့တတင်းသာအဘဲတို့နေရင်သီရသီလသမာတိပညာဂုံသိခာအဖြစ်တိတံခံရတော်မူကြကုန်သောအတ္တညုရှိသောဉာဏ်အပိုင်းစကိုတိတော်မူကြကုန်သောသီလပါပစီတာကြောင့်သောတာအချင်းကာကာလကရှင်ဟံပြုခဲ့ကြကုန်သောသံဃာပိတရောသံဃာတော်ဤဖခင်တဲ့ဘွယ်ဖြစ်တော်မူကြကုန်သောသံဃာပရိနာယကသံဃာတော်ဤဥတိဥတိုင်းဖြစ်တော်မူကြကုန်သောယေတိဘိက္ခုအတ္တယဟံတော်ကြီးတို့သည်တန်တိရှိကြလေကုန်၏ဒေထမထေကြီးတို့ကိုအတိရေကပူဇာရလွန်ကဲ့သောပူဇော်ခြင်းဖြင့်ပူဇေတာပူဇော်တတ်သည်နာဟောသည့်မဖြစ်လေသနည်းကျမ်းမြတ်စွာသောအချိန်ခါကာလတည်းကသာသနာတော်မှာဝင်ရောက်ပြီးဆင်းရဲပြလာကြတယ်။ဓာတ္တိညုလို့ခေါ်ကြတယ်။ခေါ်ဆိုအပ်တယ်နော်။ဓာတ္တိညုဆိုတော့သာသနာဝမှာညစ်နေကိုတော်တော်ခမ်းမြတ်ပြည့်ခဲ့တဲ့ပုဂ္ဂိုလ်တွေကိုဓာတ္တိညုလို့သုံးပါတယ်။ဒါကဝါကြီးတဲ့ပုဂ္ဂိုလ်လို့ဆိုလိုပါတယ်နော်။ကျမ်းမြတ်စွာသောအချိန်ခါကာလတည်းကသာသနာပေါင်းတော်ဝင်ရောက်ပြီးဆင်းရဲပြလာကြတယ်။ဤသောသောညစ်အပိုက်ကကိုသိတော်မူကြတယ်။သီလသမားတွေပညာကိုသိကအပြင်ဒီတန်ခိုင်ရတော်မူကြတယ်။ဘန်ကသေးကြီးတွေဆိုတာရှိကြတယ်။အဲ့ဒီမသေးကြီးတွေကိုတုံးကဲတော့ပူဇော်ခြင်းဖြင့်မပူဇော်ဘူးဆိုတာဘယ်လိုဟာလဲ။ဤတဘေခဝေဘေခုယေတိဘေခုသေရာရတ္တိညုသီရပပိစိတသံဃာပိတရောသံဃပရိနာယကာဒေသနာမေတ္တကာကမ္မံပိစုပါထာပိတိအဝိစေဝရဟောသနမေတ္တဝစီကမ္မံပိစုပါထာပိတိအဝိစေဝရဟောသနမေတ္တမနောကမ္မံပိစုပါထာပိတိအဝိစေဝရဟောသယောဂဘိက္ခုဧဘိက္ခုယေတိဘိက္ခုသီရရတ္တိညုသီရပပိစိတသံဃာပိတရောသံဃာပရိနာယကာသေနအတိရေကပူဇာယပုစေတဟောတိသစ္ဆဝေစေတယံတို့ဣဒဤသန္တနာတော်၌ဘိက္ခုယဟန်တိသံဃာပိတရောသံဃာတို့ဤဖခင်တော်ဘွယ်ဖြစ်တော်မူကြဆုံးသောသံဃာပရိနာယကာသံဃာတို့ဤဥတိဥတိုင်းဖြစ်တော်မူကြဆုံးသောသတ္တညုရှိသောသောမြတ်ပိုက္ခာကိုသိတော်မူကြဆုံးသောသီရပပိစိတသံဃာသင်္ခါကလကရှင်ဟံပြုတော်မူခဲ့ကြဆုံးသောသီရသီလသမထိပညာကုန်တေကအဖြစ်သီရခံရတော်မူကြကုန်သောယေတိဘိက္ခုအရှင်ဟန်တော်ကြီးတို့သည်တန်တိရှိကြလေကုန်ဤတေသူသို့ယဟန်တော်ကြီးတို့၌အဝိဇေဝမျက်မှောက်၌၎င်းရဟောဇမျက်ကွယ်၌၎င်း မေတ္တာကာယကမ္မမေတ္တာနှင့်ဆင်သောကာယကံကုဏပိစုပ္ပထာပေတိဖြစ်ချုပ်မတည်စေ။မေတ္တာဝစီကမ္မမေတ္တာနှင့်ဆင်သောဝစီကံကုဏပိစုပ္ပအဝိစေဝမျက်ပေါင်း၌၎င်းရောသမျက်ကွယ်၌၎င်း။မေတ္တာဝစီကမ္မမေတ္တာနှင့်ဆင်သောဝစီကံကုဏပိစုပ္ပထာပေတိဖြစ်ချုပ်မတည်စေ။အဝိစေဝမျက်ပေါင်း၌၎င်းရောသမျက်ကွယ်၌၎င်း။မေတ္တာမနောကမ္မမေတ္တာနှင့်ဆင်သောမနောကံကုဏပိစုပ္ပထာပေတိဖြစ်ချုပ်မတည်စေ။သာသနာတော်ရဲ့ဥစဉ်ဥက္ကံဖြစ်နေတဲ့မထေကြီးတွေရှိနော်ဒီမထေကြီးတွေပေါ့မျက်မှောက်မာရောမျက်ကွယ်မာရောကာယကမေတ္တာကိုရှိစုပြီးမထားဘူးမထေကြီးတွေအပေါ်မှာကာယကမေတ္တာမထားဘူးမျက်မှောက်မာရောမျက်ကွယ်မာရောဝစီကမေတ္တာမထားဘူးမျက်မှောက်မာရောမျက်ကွယ်မာရောမနောကမေတ္တာမထားဘူးမထားတဲ့အခါကျတော့မသိလဲယုံကောပိကွယ်ပိကုစိတေပိကုသီရာရတေညောစိတာပပိစိတာသံဃာပိတော်သံဃာပရိနာယကတေနာတိရေကပူဇာယပုစိတာဟောတိသေကွေစိတ္တယံတို့ဧဝံခောဤသောနေဘိက္ခုယဟန္တိသံဃာပိတော်သံဃာတို့ဤဖခင်တော်ဖွဲ့ဖြစ်တော်မူကြကုန်သောသံဃာပရိနာယကသံဃာတို့ဤဥစည်းဥက္ကံဖြစ်တော်မူကြကုန်သောသတ္တိညုစိသာသမြတ်ပိုက်ခြားကိုပြီးတော်မူကြကုန်သောစိရပါပတိတ္တအကြမင်းသောတော်အချိန်ကာလမှာရှင်ဟံပြီးတော်မူခဲ့ကြကုန်သောသီရတိလသမာတိပညာကုန်လိကအခြင်းမျိုးများခိုင်ကဤရတော်မူကြကုန်သောဒီတေဘိက္ခုအကျဉ်းရတော်ကြီးတော်ဒီတန်ရှင်ရှိကြလေကုန်၏ဒီလိုရန်တော်တို့ကိုအတိရေကပူဇာရလွန်ခဲ့သောပုသောခြင်းဖြင့်ပုဇေတာပုသောတတိနာဟောတိမဖြစ်ပေ။ဒီမထေရကြီးရဲ့အပေါ်နဲ့မျက်မှောက်မျက်ကွယ်သဏ္ဌာနတို့နဲ့ကာယကမေတ္တာဝစီကမေတ္တာမနောကမေတ္တာကိုရှေ့ရှုမဖြစ်စေခြင်းယင်မထေရကြီးရဲ့ကိုလွန်ခဲ့သောပုသောခြင်းဖြင့်ပူဇော်သည်ညီတယ်ဟုတ်တယ်မလား။ကာယကမေတ္တာဝစီကမေတ္တာမနောကမေတ္တာမျက်မှောက်မျက်ကွယ်မှာသင်္ချာရှိနေဖို့မလိုဘူးလားလိုတယ်ဒီချက်နဲ့ပတ်သက်ပြီးသံဃာဆရာတော်ကဖွင့်ထားတယ်နော်ဟောခဗန္ဓကောမဟာဥဒ္ဓဘေဝိယတိသေရေဘေကုဣမယအဝိသေဝရောသမေတ္တာယကာယကမ္မတိကာယအတိရိကပူဇာယနာပုသေတိမောကြောင့်သာသာခဏကမောသာဥဒ္ဓဘကြီးတွေကိုလုံခဲ့တော့ပူဇော်ခြင်းဖြင့်မပူဇော်သလိုပဲသံဃာသေးကြီးဝါကြီးဖြစ်တော်မူကြတဲ့မထေရကြီးတွေကိုခန္ဓာမေတ္တာဝစီကမေတ္တာမနောကမေတ္တာလို့ခေါ်ဆိုအပ်တဲ့မေတ္တာ၃မျိုး